Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ14ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုဒုစလောင်းကဖန်ယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေ။ကျွန်တော်တမောင်သားပါ
။မြန်မာအရေးအတွက်အမေရိကန်နဲ့တရုတ်တို့ကအာဆီယံကိုအကူအညီပေးဖို့စင်ကာပူဝန်ကြီး6ကပန်ကြားလိုက်ပါတယ်။ကုလငင်းချမ်းရေးထိန်းသက်တွေလေဗနွန်တိုက်ပွဲဖြစ်ပေါ်ရာနေရာကဖယ်ရှားပေးဖို့ကုလအတွင်းမှုချုပ်ကိုအစ္စရေးဝန်ကြီးချုပ်ကတောင်းဆိုပါတယ်။အမေရိကန်ကအစ္စရေးအတွက်တပ်လို့ခေါ်တဲ့ဖဲ့ထိန်းသက်မီဆိုင်ဒုံးခွင်းဒုံးစနစ်နဲ့တပ်သားတွေစီလိုမယ်လို့ပင်နဂွန်ကပြောပါတယ်
။တရင်တွေပြီးမှတော့ဒေါက်တာစောမြင့်မောင်မတ္တရာခန္ဓာတရင်ဆောင်ပါပြင်တက်နစ်အကြောင်းမောင်နရတ်အနားယူတဲ့တရင်ဆောင်ပါကိုလည်းကြားကြအောင်ပါပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်ပေါ်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
။လေဗနွန်တောင်ပိုင်းကကုလငင်းချင်းဒိန်းတက်တွေကိုဘေးလွတ်ဖယ်ရှားပေးဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယဟူးကကုလသမဂ္ဂဒွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုတောင်းဆိုပါတယ်။ဒါဟာ Hezbollah ကအစ္စရေးနဲ့တိုက်ခိုက်ရမှာကုလငင်းချင်းဒိန်းတပ်သားတွေကိုလူသားဒိုင်းတပွဲတုံးနိုင်တဲ့အတွက်ဖြစ်ကြောင်းလည်းပြောပါတယ်။ကျယ်စပရင်းနေကစပြီးကုလတပ်ဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရစီတဲ့ဖြစ်ရပ်3ခုကြုံခဲ့ရတဲ့အတွက်ကုလတပ်သားတွေကိုခေါ်ထုတ်ဖို့အချိန်ရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ကပြောကြတာဖြစ်ပါတယ်။ Hezbollah အခိုင်အမာခြေကုပ်ယူထားတဲ့တိုက်ပွဲဖြစ်ပေါ်နေတဲ့နေရာကနေသူတို့ကိုဖယ်မထုတ်ဘူးဆိုရင် Hezbollah ကသူတို့ကိုတရားခံဖြစ်ဖမ်းဆီးနိုင်တဲ့အတွက်သူတို့တွေရောအစ္စရေးတပ်သားတွေတပါအန်ဒီရရှိတယ်လို့ပြောပါတယ်။လေဗနွန်ကယူနီဖယ်ကုလတပ်ဖွဲ့ပြောခွင့်ရကတော့ဖယ်ရှားပေးမှာမဟုတ်ကြောင်းစနေနေ့ကပြောပါတယ်။ဒါဟာတင်းကြီးချင်းချင်းထဲဆုံးဖြတ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ကုလအလံကိုဒီဒေသနဲ့ဆက်လွှင့်ထူထားရအရေးကြီးကြောင်းနဲ့ဒီဒေသနဲ့ထွက်မသွားမှဒီမှာဖြစ်နေတာတွေကိုကုလလုံချင်းကောင်စီကိုသူတို့တင်ပြနိုင်မှာဖြစ်ကြောင်းပြောပါတယ်။အစ္စရေးမှာအမေရိကန်တပ်သားတွေချမှတ်ထားဖို့အတွက်အီရန်သတိပေးနေပေမဲ့အမေရိကန်ကအစ္စရေးအတွက်တပ်လို့ခေါ်တဲ့ပယ်ရင်တဲ့မီဆိုင်းဒုံးခွင်းဒုံးစနစ်နဲ့တပ်သားတွေကိုဆစ်လွတ်မယ်လို့တန်တကန်စစ်ထာနာချုပ်ကစနေနေ့မှာပြောပါတယ်။ကျွန်တော်ကဂျိုးဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့တပ်ကိုပေးဖို့အတွက်ကာကွယ်ဝင်ကြီးလွိုက်အော်စတင်ကအတည်ပြုခဲ့ကြောင်းတန်တကန်ပြောခွင့်ရဗိုလ်ချုပ်ပက်ဒရာယာကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။အီရန်ကဧပြီလနဲ့အောက်တိုဘာလတွေမှာအစ္စရေးကိုမီဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့နောက်အခုပေးမဲ့ဒီဒုံးခွင်းဒုံးစနစ်ကအစ္စရေးရဲ့ဝင်ဟင်ကာကွယ်အားကြီးလာစေဖို့အထောက်အကူပေးမှာဖြစ်ကြောင်းပြောပါတယ်။ဒါဟာအစ္စရေးမှာရှိတဲ့အမေရိကန်တပ်တွေကိုအီရန်ကပယ်ထိန်တဲ့မီဆိုင်းဒုံးတွေနဲ့တိုက်ခိုက်မှာကိုကာကွယ်နိုင်မှုဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ကဒီလိုပေးဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်လာချိန်ကအီရန်နိုင်ငံချင်းဝန်ကြီးအဘတ်အရာရှ်ဂျီကလူမှုမီဒီယာ X ကနေအမေရိကန်ကိုသတိပေးခဲ့တာဖြစ်ပါတယ်။အောက်တိုဘာ10ရက်နေ့မှာအီရန်ကအစ္စရေးကိုမီဆိုင်းဒုံးချီအလုံးပေါင်း180လောက်နဲ့ပစ်ခတ်ခဲ့တဲ့နောက်လက်တုံပြန်ရင်အစ္စရေးကပြင်ဆင်နေတယ်လို့အလုံးကယုံကြည်ကြပါတယ်။ယူကရိန်းကဩဂတ်လထဲမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားဘိုင်းကတ်စ်ဒေတာမှာရုရှားတပ်တွေကသူတို့ဖမ်းဆီးရမိတဲ့ယူကရိန်းစစ်တပ်ဘက်အများအပြားကိုကုမြက်ခဲ့တယ်ဆိုတဲ့ပြောဆိုချက်အတွက်အရေးယူတုံပြန်ပေးဖို့ယူကရိန်းလူခွင့်ဆောင်ကြည့်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရုရှားတပ်တွေကအောက်တိုဘာ10ရက်နေ့ကလက်နက်ချဖမ်းခံခဲ့တဲ့ယူကရိန်း drone ပစ်ခတ်ရေးတာဝန်ခံနဲ့ contract ကိုယ်ကိုတနက်နဲ့ပစ်တိုက်ခဲ့တယ်လို့ယူကရိန်းစစ်ကြီးတုံ့တက်မှုအဖွဲ့ Deep State ကပြောပါတယ်ဒီဖြစ်ရဟာရုရှားတွေရဲ့နောက်ထပ်ရာဇဝတ်မှုတွင်ကျူးလွန်မှုဖြစ်ကြောင်းကုလသမဂ္ဂနဲ့ ICRC နိုင်ငံတကာကြည့်ချင်တဲ့အဖွဲ့ကိုစာပေးပို့ခဲ့တာဖြစ်ပါတယ်ဒီလအစောပိုင်းကလည်းရုရှားတွေတစ်စိတ်တစ်ပိုင်းသိမ်းပိုက်ထားတဲ့ Donetsk ဒေသမှာရုရှားတပ်တွေကဖမ်းမိတဲ့ယူကရိန်းစစ်သည်ဆက်ချက်ဦးကိုတပ်ပစ်ခဲ့တယ်လို့ယူကရိန်းအစိုးရရှေ့နေချုပ်ယုံကပြောပါတယ်တချိန်ထဲမှာပဲ Tenning Rain ကရုရှားကပစ်ခတ်တဲ့ drone 68စင်းတဲ့က30စင်းကိုပစ်ချဖျက်ဆီးနိုင်တယ်လို့ Ukraine direct ကပြောပါတယ်။သမ္မတဗလိုဒီမီယိုဇလန်စကီကတော့ရုရှားဟာပြီးခဲ့တဲ့သတင်းပတ်အတွင်းဘုံလုံး900ကျော် missile အလုံး40ကျော်နဲ့ drone အစင်400လောက်ပစ်ခတ်ခဲ့တယ်လို့တနင်္လာနေ့မှာပြောပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီပြန်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ လူလူမဲဆွေရုပ်တံလိုင်းကို Eutelsat 70B Asia Binjuru ဓမ္မဖို့ Tycon 6 Juru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ View American တန်ရတနေ့လာမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြမအရေးနဲ့ပတ်သက်ပြီးငင်းချမ်းစွာအဖြေရှာနိုင်ဖို့အတွက်အာဆီယံကကြိုးပမ်းနေချိန်မှာအမေရိကန်နဲ့တရုတ်လိုအာဆီယံရဲ့မိတ်ဆွေတွေကမြန်မာအတွက်အကောင်းဆုံးနည်းလမ်းတွေရှာဖွေကူညီဖို့အတွက်စင်ကာပူဝန်ကြီးချုပ်လော်ရန့်စ်ဝန်းကပန်ကြားလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေတက်ဖို့အတွက်လာအိုဆန်ကန်ကိုတွားရောက်တဲ့စင်ကာပူဝန်ကြီးချုပ်ကစနေနေ့စင်ကာပူကိုမပြောင်းခင်သတင်းတောက်တွေကိုပြောခဲ့တာပါ။မြန်မာအကြက်တဲဖြည့်ရှင်ရဲ့အတွက်အကြမ်းဖက်မှုတွေရပ်ဆိုင်းဖို့နဲ့တွဲဆောင်ဆွေးနွေးဖို့ပါဝင်ဘုံသဘောတူညီချက်၅ချက်အာဆီယံကချထားပေမဲ့တိုးတက်မှုမရပဲဖြစ်နေတာပါ။မြန်မာရေလိုတချို့ကိစ္စရပ်တွေဟာကာလတရှိဖြစ်ပွားတဲ့ပြဿနာမျိုးဖြစ်ပြီးဒါမျိုးကိုတိုက်ရိုက်တန်းပြီးတော့ဖြေရှင်းလို့မရတဲ့အတွက်အချိန်ပေးရဖို့ပြောကြားခဲ့ပါတယ်။ဒီလိုပြောတဲ့အတွက်အာဆီယံကလက်လျှော့ပြီးဘာမှမလုပ်ဘဲနေတာမျိုးမဟုတ်ဘဲအပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေထိတွေ့ဆက်ဆံမှုတွေဖြစ်လာအောင်ဆက်ကြိုးစားရမှာဖြစ်ပြီးငြိမ်းချမ်းတဲ့အဖြစ်ထုတ်နိုင်ဖို့အတွက်အာဆီယံကလုပ်နေကြောင်းအာဆီယံရဲ့မိတ်ဆွေအမေရိကန်နဲ့တရုတ်လိုနိုင်ငံတွေကပါမြန်မာအတွက်နီလန်ကူပြီးရှာပေးချဖို့လဲတောင်းဆိုခဲ့တာဖြစ်ပါတယ်။နေဆက်ဖြတ်ရထားလမ်းဖောက်ပြီးလေယာစိုက်ပျိုးရေးထုတ်ကုန်တွေကိုဗီယက်နမ်နိုင်ငံကနေတင်သွင်းရမှာကူညီဖို့အတွက်တရုတ်ကတနင်္လာနေ့မှာသဘောတူလိုက်ပါတယ်။အရေးသွေးမြေတည်သည်ဝရန်ပင်လယ်ဆာနဲ့တခြားဗီယက်နမ်ထွက်ကုန်တွေအတွက်ဒီတဲ့ပိုဈေးကွက်ဖွင့်ပေးမယ်လို့တရုတ်ဝန်ကြီးချုပ်လီချန်းကဗီယက်နမ်တရုတ်ဝန်ခီးရှင်မှာကတိပြုလိုက်ကြောင်းဗီယက်နမ်နိုင်ငံပိုင်းမီဒီယာတွေမှာဖော်ပြထားပါတယ်။ American ပြည်ရင်တရုတ်ဟာဗီယက်နမ်ရဲ့ဒုတိယအကြီးမားဆုံးတင်ပို့ကုန်နိုင်ငံတစ်ခုဖြစ်ပြီးနှစ်နိုင်ငံကြားကုန်သွယ်ရေးက2023မှာ American ဒေါ်လာ182ဘီလီယံရှိပါတယ်။တောင်တရုတ်ပင်လယ်ပြင် Forest Journal ကပင်လယ်ရေပြင်မှာဗီယက်နမ်တံငါအတော်များများကိုတရုတ်တပ်ဖွဲ့ကဒဏ်ရာရအောင်တိုက်ခိုက်ခဲ့တဲ့အတွက်ဗီယက်နမ်ကတရုတ်ကိုပြီးခဲ့တဲ့နှစ်ပတ်တိုင်းကပြစ်ဒဏ်ရှုံချတာပါ။1984မှာနှစ်နိုင်ငံရေးတပ်ပဋိပက္ခဖြစ်ခဲ့ပြီးဒီကျွန်းတွေကိုတရုတ်ကထိန်းချုပ်ခဲ့တာဖြစ်ပါတယ်။နှစ်ဖက်စလုံးကအခွင့်အရေးနဲ့အကျိုးစီးပွားကိုပြန်လည်လေးစားပြီးအငင်းဖွားရကိုငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းဖို့တံငါးရင်းနဲ့သူတို့တင်းပေါ်တွေအတွက်တင့်တင့်လျှောက်ပတ်စွာကင်တွယ်ဖို့ဗီယက်နမ်ဝန်ကြီးချုပ်ကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့တာပါ။ Florida ပြည်နယ်က Hurricane မုန်တိုင်းဒဏ်ခံလိုက်ရတဲ့နေရာတွေကို American သမ္မတ Joe Biden ကတနင်္လာနေ့မှာလှည့်လည်ကြည့်ရှုခဲ့ပါတယ်။မုန်တိုင်းနှစ်ခုရဲ့ဒဏ်ကို80နောက်ဆင်ခံရတဲ့ဒေသတွေအတွက် Federal Reserve ကနေဒေါ်လာတန်ပေါင်း62တန်းပေးမယ်လို့ကြေညာပါတယ်။တမရဟ American Marine တပ်အမှတ်1ရဟယန်နဲ့ Florida အနောက်ဘက်ကမ်းခြေမြို့ဖြစ်တဲ့ Tampa ကနေ St. Petersburg အထိဝင်ကနေမုန်တိုင်းကြောင့်ပျက်စီးတွေကိုတိရှိခဲ့တယ်လို့မြေပြင်မှာလည်းအရေးပေါ်ခဲ့စေဝန်ထမ်းတွေနဲ့အတူမုန်တိုင်းတန်တဲ့ရပ်ကွက်တွေကိုတွားရောက်ပါတယ်။မုန်တိုင်းတန်တဲ့3တန်းအနက်နှစ်တန်းကလျှက်စင်ပြီးပြန်ပြီးရနေပါပြီလို့ဘိုင်ဒန်ကပြောပါတယ်။ American ပြည်နယ်43ခုနဲ့ကနေဒါနိုင်ငံကလျှက်စစ်လုပ်သားတွေဟာ Florida မှာလာရောက်ပြီးမီးပြန်ပေးနေတဲ့လုပ်နေကြပါတယ်။ Milton မုန်တိုင်းဟာကနူးခမ်းမ်းထားတဲ့လောက်အပျက်စီးမကြီးပေမဲ့တုံးတက်သူတွေကတော့ဘီလီယံ30ကနေ60ကျပ်အဆုံးရှုံးခံရနိုင်ခြင်းရှိတယ်လို့ခန့်မှန်းပါတယ်။မုန်တိုင်းကျဆင်းအတွင်း18ယောက်သေဆုံးခဲ့ပြီးအများစုက40မောင်းတန်းကျောက်သေဆုံးတာပါ။တမ်ပဘေးဝင်းကျင်နဲ့အော်လန်ဒိုရဲ့အရှေ့မြောက်ပိုင်းမှာရေလွှမ်းမိုးနိုင်သေးတယ်လို့မြို့သားမိုးလေဝတ္တဌာနကသတိပေးထားပါတယ
်အခုတော့သတင်းဆောင်ပါတွေကိုတင်ပြပါတော့မယ်ဒေါက်တာစောမြင့်မောင်ရဲ့ရိုးသားမှုပေးဆက်မှုတွေနဲ့တိုင်းပြည်မှာထားတဲ့စေတနာတွေကိုဂုဏ်ပြုပြီးအမတ်တရားအခမ်းအနားတွေကိုတိုင်းမြန်မာနယ်စပ်နဲ့အချင်းတော်တွေထဲမှာလုပ်ခွဲကြပါတယ်။ VOA သတင်းတောက်ပိုင်းအေးမှာကသတင်းပေးပို့ထားပါတယ
်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာအောက်တိုဘာလ9ရက်နေ့ကကွယ်လွန်ခဲ့ပြီးသူ့ရဲ့ရက်လက်စွန့်တုတ်ပွဲအထိမ်းအမှတ်ပွဲတွေကိုသူ့ကိုချစ်ခင်လေးစားတဲ့တက်ကြွလှုပ်ရှားသူတွေကတိုင်းမြန်မာနယ်စပ်မှာလည်းကျင်းပခဲ့ပါတယ်။တိုင်းမြန်မာနယ်စပ်က ABSD ရဲ့ဗဟိုဌာနချုပ်ဒေါင်းတပန်စခန်းမှာတော့အောက်တိုဘာလ23ရက်နေ့မှာအခမ်းအနားနဲ့အတူဂုဏ်ပြုပွဲကျင်းပခဲ့ကြောင်းကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဒီ ABSD ရဲ့ဗဟိုဌာနချုပ်ဒေါင်းတပန်စခန်းမှာလည်းအဲကျွန်တော်တို့ဆရာဒေါက်တာဇော်မြင့်မောင်ရဲ့အမတ်တရပေါ့နော်အဲအခမ်းအနားလေးတစ်ခုလုပ်ဖြစ်ပါတယ်။သူတင်ကတော့ဆရာရဲ့ 有大目的下也第三目的下也单地宝嘛啊是在哪里他的有工作的你呢就能够你也是找那他们的你呢老的蛮是看嘛也我们呢没水那个干嘛看他路标嘛啊路开下来别把他怎么样
အလားတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကဖုံးတော်ကြီးကျောင်းတစ်ခုမှာလဲရဲလက်စွန်ကြွေတရားနာပွဲကိုတက်ကြွလှုပ်ရှားသူတွေကလှုပ်ဆောင်ခဲ့ကြတယ်လို့လဲရဲဘော်တန်ခဲကပြောပါတယ်။အဲ
လူထုကအဲထိုက်ထိုက်တန်တန်ဂုံပြူတဲ့ပွဲလိုပဲယူဆပါတယ်။အဲ့ဒီပွဲမှာလာခဲ့ကြတဲ့လူတွေကလည်းအဲဒေတာအသီးသီးနေမီအသီးသီးနောက်တစ်ခုကတော့လူတန်းစားအသီးသီးနောက်တစ်ခုကတော့အဖွဲ့အစည်းအသီးသီးကလာတာဖြစ်ပါတယ်။ဒါကြောင့်မို့အဲဒီလိုမျိုးအာလူတယောက်ကိုဂုံပြူတယ်ဆိုတာဟာတိုင်းပြည်အတွက်အလုံးလုံးတဲ့လူတယောက်ကိုထိုက်ထိုက်တန်တန်သူတို့ဟိုအတက်နိုင်ဆုံးပေါ့နော်အဲအလေးထားပြီးတော့မှပြသတဲ့အဲဒီအလုံးတစ်ခုလိုပဲကျွန်တော်တို့အဲ့လိုမြင်ပါလေဗျတကယ်ရိုးသားမှုရဲ့ဆွန့်လွတ်မှုရဲ့နောက်တစ်ခုကတော့စေတနာရေကဒါဆရာပေါ်မှာရောင်ပြန်ဟပ်သွားတယ်လို့ပဲကျွန်တော်ယူဆပါလေဗျာ
အဲ့ဒီပွဲကိုတော့네ပယ်သီးသီးကယာကနန်းရှိတဲ့တက်ကြွလှုပ်ရှားသူတွေကတက်ရောက်ခဲ့ကြပါတယ်အလားတူမြန်မာနိုင်ငံတဝမ်းကအချင်းထောင်တွေမှာလည်းစုတောင်းမြစ်တာပို့တာတွေကိုစုပေါင်းလုပ်ခဲ့ကြတာတွေရှိတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဦးဆောင်ကော်မတီဝင်ဦးတိုက်ထုံးကလည်းပြောပါတယ
်တို့ဆရာရဲလေနဲ့ပတ်သက်တော့ကဒီပဋ္ဌာန်းယူတာမျိုးတွေဒီမြစ်တာဘုစုကောင်းရမျိုးတွေတော့လောက်ကြတယ်ဗျထောင်နေမှာလေ
စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဇော်မြင့်မောင်ကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလွန်ဩစာသုံးမဲမတမာမှုအဂတိလိုက်စားမှုစတာတွေအပါအဝင်စွဲချက်အများပြားနဲ့အရေးယူခံခဲ့ရပြီးထောင်ဒဏ်29နှစ်ထိအပြစ်ပေးခံရတာဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာလုံလောက်တဲ့ဆေးဝါးကုသမှုကိုမခံယူခဲ့ရပဲထောင်တွင်းမှာကျန်းမာရေးပုံမိုဆိုးဝါးလာပြီးတဲ့နောက်စက်တင်ဘာလထဲမှာတော့အချင်းထောင်ကနေမန္တလေးဆေးရုံကြီးကိုပို့ပြီးတော့ကုသပေးခဲ့ကြောင်းအောက်တိုဘာလ6ရက်နေ့မှာတော့ထောင်ကနေလွတ်ပေးတယ်ဆိုပြီးထုတ်ပြန်ချက်ကိုအာဏာပိုင်တွေကလာရောက်ဖတ်ပြခဲ့ပြီးအောက်တိုဘာလ9ရက်နေ့မှာတော့သူဟာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ရှင
်မေးမှာပါဆက်လက်ပြီးကမ္ဘာကျော်တက်နစ်ချန်ပီယံနဒယ်အကြောင်းကိုတင်ပြချင်ပါတယ် Grand Slam ခေါ်အဓိကပွဲကြီးစု22စုကိုရရှိခဲ့တဲ့ Spain Tennis သမား Rafael Nadal ဟာ Tennis လောကကနေနိုဝင်ဘာလမှာအနားယူတော့မယ်လို့ October 10နေ့ကကြေညာခဲ့ပါတယ်သူဟာအကောင်းဆုံး Tennis Champion အနေငယ်တဲကတယောက်လည်းဖြစ်ပါတယ်ကိုရနိုင်ကတင်ပြထားပါတယ်
Spain နိုင်ငံကကမ္ဘာကျော် Tennis ကစားသမား Rafael Nadal ဟာ Tennis ကစားတာကနေအနားယူတော့မယ်လို့ဒီနေ့ October 10ရက်နေ့မှာပဲကြေညာလိုက်ပါပြီဒီနေ့ကျင်းပမဲ့ David Flair Tennis ပြိုင်ပွဲအပြီးမှာ Tennis ကစားသမားဘွားကနေအနားယူတော့မှာဖြစ်တယ်လို့ Nadal ကပြောပါတယ
် Hola a todos estoy aquí para comunicaros que me retiro del tenis profesional
ကျွန်တော်အနေနဲ့ professional tennis ကစားသမားဘွားကနေအနားယူလို့မယ်ဆိုတော့ကျွန်တော်ဒီနေရာကနေအသိပေးခြင်းပါတယ်တကယ်တမ်းတော့ပြီးခဲ့တဲ့နှစ်တွေဟာကျွန်တော်အတွက်ထက်ခဲခဲ့ပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်နှစ်ပါကျွန်တော်မှကစားတဲ့နေရာမှာအကန့်အသတ်တွေနဲ့ကစားနေရတာပါဒီဆုံးဖြတ်ချက်ကထက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပြီးကျွန်တော်အနေနဲ့ဒီဆုံးဖြတ်ချက်ကိုချဖို့အချိန်ယူခဲ့ရတာပ
ါ Pero en esta vida pues todo tiene un principio y un final y creo que es el momentoadecuado para poner
ဒါပေမဲ့ဘွားမှာအစရှိရင်အဆုံးလည်းရှိရစမြဲပါဒီအချိန်ကတော့ကျွန်တော်ရဲ့ကစားသမားဘွားကိုအဆုံးသတ်ဖို့အသင့်တော်ဆုံးအချိန်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ရဲ့တန်နစ်ကစားသမားဘွားဟာရှည်လျားခဲ့ပြီးတော့ကျွန်တော်မျှော်မှန်းထားတာထက်လည်းပိုပြီးတော့အောင်မြင်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်ရဲ့နောက်ဆုံးတိုက်ပွဲက Davis Flair Tennis ပြိုင်ပွဲဖြစ်ပြီးအဲ့ဒီမှာကျွန်တော်နိုင်ငံကိုကိုစားပြုပြီးကစားရမှာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ
် Super super afortunado por todas las cosas que he podido vivir
တန်နစ်ကစားသမားတယောက်အနေနဲ့ရခဲ့တဲ့အတွေ့အကြုံတွေအားလုံးအတွက်ကျွန်တော်ဟာအရန်ကန်ကောင်းခဲ့တဲ့သူတစ်ယောက်လို့ခံစားရပါတယ်။အဲ့ဒီအတွက်ကြောင့်တန်နစ်လောကတစ်ခုလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်နဲ့နှစ်ပေါင်းများစွာပြိုင်ဘက်ဖြစ်ခဲ့တဲ့သူတွေအထူးသဖြင့်ကျွန်တော်ရဲ့အဓိကပြိုင်ဘက်တွေပါ။သူတို့နဲ့အတူနိုင်ပေါင်းများစွာပွဲပေါင်းများစွာဖြတ်တန်းခဲ့ရပြီးအဲ့ဒါတွေကိုကျွန်တော်အမြဲအမှတ်ရနေမှာပ
ဒါပြင်သူ့ရဲ့မိသားစုဝင်တွေအားကစားဖွဲ့တွေဟာလည်းသူ့ရဲ့ကစားသမားဘဝတစ်လျှောက်လုံးမှာအရေးကြီးဆုံးပုံကိုယ်တွေဖြစ်ပြီးတော့အထူးကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။အသက်38နှစ်ရှိဖြစ်တဲ့နဒေါဟာပြီးခဲ့တဲ့နှစ်တွေအတွင်းတင်ပစုံတန်းအားကြောင့်ပြိုင်ပွဲတွေကောင်းကောင်းမကစားနိုင်တော့ပဲရုန်းကန်နေရတာဖြစ်ပါတယ်။န ၎င်း အနားယူမယ် ဆိုတဲ့ အပေါ်မှာ ၎င်းနဲ့ နှစ်ပေါင်းများစွာ အဓိက ပြိုင်ဘက်တူ ဖြစ်ခဲ့တဲ့ Roger Federer ကလည်း ၎င်း အနားယူတော့မယ် လို့ပြောတဲ့ ဒီနေ့ လို နေမျိုး ရောက်မလာဖို့ သူ့ အနေနဲ့ အမြဲတမ်း မျှော်လင့်ခဲ့ကြောင်း သူတို့ ချစ်တဲ့ တennis ပြိုင်ပွဲတွေမှာ မမေ့နိုင်စရာ အမှတ်တရတွေနဲ့ ၎င်းရဲ့ အောင်မြင်မှုတွေ အတွက် ကျေးဇူး တင်ပြီးတော့ အဲ့ဒီ အတွက် လည်း လုံးဝ ခုံယူတယ် လို့ သူ့ရဲ့ လူမှုကွန်ရက် ကနေ ပြောလိုက်ပါတယ် ၎င်း ဟာ ပြင်သစ် Open ကို 14 ချိန် နဲ့ အများဆုံး 3 ချိန် တင် ရရှိခဲ့ပြီးတော့ American Open ကို 4 ချိန် Wimbledon နဲ့ Australia Open တွေကို 2 ချိန် စီနဲ့ Grand Slam Super League စုစုပေါင်း 22 ချိန် ရရှိခဲ့တာ ဖြစ်ပါတယ် ဒါပြင် ၎င်း ဟာ 2008 Beijing Olympic အမျိုးသားတူဦးချင်း Tennis ပြိုင်ပွဲမှာလည်း ရွှေစိတ် ရရှိခဲ့ပါတယ် အခု 2024 David Flora Tennis ပြိုင်ပွဲ နောက်ဆုံး 8 သင်း ရှုံးထွက်အဆင့် ပြိုင်ပွဲကိုတော့ ဒါမဲ့ November 19 ရက်နေ့ ကနေ 24 ရက်နေ့အထိ Spain နိုင်ငံ Malaga မြို့မှာ ကျင်းပသွားမှာ ဖြစ်ပါတယ် ခင်ဗျာ
Mil gracias a todos. Y hasta pronto.
View American Tan ရဲ့ ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကို နေ့စဉ် American ပြည်တော်စု Washington မြို့တော်ကနေ တိုက်ရိုက် ထုတ်လွှင့်တင်ဆက်ပေးနေပါရယ် Radio Season ကို လိုင်းဒိုမီတာ ထုတ်လွှင့်မှုအပြင် ဂျိုရု ရုပ်တံ line နဲ့ ကျွန်တော်တို့ View မြန်မာပိုင်း Internet Seminar နောက်တော့ လူမှုကွန်ရက် Seminar တွေဖြစ်တဲ့ YouTube နဲ့ Facebook Seminar တွေမှာလည်း နားဆင်ကြည့်ရှုနိုင်ပါရယ် လိုင်းဒိုမီတာ နဲ့ ဖမ်းယူ နားဆင်ခြင်းနဲ့ သွားရှင်တွေ အနေနဲ့တော့ View Radio ညပိုင်း Season ကို Radio နဲ့ ဖမ်းယူ နားဆင်နိုင်ပါရယ် Nissin View မြန်မာညာချမ်း Radio Season ကို ည 9:00 ကနေ 10:00 အထိ လိုင်းဒိုမီတာ 32 kHz 9303 ည နဲ့ 9383 ည လိုင်းဒိုမီတာ 51 kHz 9885 တို့အပြင် စနစ်တနင်္ဂနွေတွေမှာ ထပ်တိုးလိုင်းလမီတာ 190 kHz 1905 တို့ကနေ ထုတ်လွှင့်ပေးနေပါရယ် ဒီ Season ကို ပြန်နားထောင်မယ်ဆိုရင် ည 10:00 ကနေ 11:00 အထိ ခုနပြောသွားတဲ့ မီတာ လိုင်း အားလုံးကနေ ပြန်ပြီးတော့ ဖမ်းယူ နားဆင်နိုင်ပါရယ် View Manakin Radio Season အပါအဝင် Manenya Radio ထုတ်လွှင့်ချက်တွေနဲ့ ည 9:00 ရုပ်သံ Season တွေကိုတော့ လူလူမိတ်ဆွေ ရုပ်သံ line နဲ့ online ပေါ်မှာ 24 နာရီ နားဆင်ကြည့်ရှုနိုင်ပါတယ် View American အသံ ရုပ်သံ Season တွေကိုအားပေးကြတဲ့အတွက် အထူးကျေးဇူးပါ ယုံကြည်စိတ်ချရတဲ့ သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
ခုတော့အပတ်စဉ် Season တွေကို Democracy ဆွေးနွေးကနေ စပါမယ် လာတော့ကရုပ်ရှင်တွေရိုက်မယ်ဆိုတဲ့စိတ်ကူးဟာမြေပြင်မှာပြည်သူတွေဒုက္ခခံစားနေရတာတွေတွေ့ရတဲ့အခါဝိုင်းဝန်းလောက်ရမယ်အလုပ်တွေဘက်ကိုပဲရှောင်သွားခဲ့ပါတယ်လို့ရုပ်ရှင်ဒါရိုက်တာကိုပေါက်ကဆိုပါတယ်။နေဆက်တနေ့မှာဒီမိုကရေစီလှုပ်ရှားမှုတွေလှုပ်ရှားနေရတဲ့ရုပ်ရှင်သမားတယောက်ရဲ့ဖြတ်သန်းမှုကိုမတ်အင်ကျင်းနိုင်ကမေးမြန်းထားပါတယ်။
ကျမတို့ခုရောက်ရှိနေတဲ့နေရာကတော့ဒါကျမတို့နေဆက်တနေရာပေါ့နော်လုံခြုံရေးရတော့ကျမအမည်အတိအကျပြောလို့မရပါဘူးဒါပေမဲ့ကျမတို့ဒီနေဆက်တနေရာကိုရောက်ရှိနေတာဖြစ်ပါတယ်ဒီလိုရောက်ရှိနေရတဲ့အကြောင်းရင်းကလည်းတော်လိုင်းရေးနယ်မြေထဲမှာဒီမှာနှစ်ပေါင်း၃နှစ်ကျော်ကြာပေါ့နော်ဒီဆရာနာသိမ်းပြီးခဲ့တဲ့နောက်ပိုင်းကလေးကပေါ့နော်ဒီတော်လိုင်းရေးနယ်မြေထဲမှာပဲနေထိုင်ပြီးတော့ဒီဆရာ
တကယ်အခုလို့3နှစ်ကျော်လောက်ကြာပြီးမှပဲကိုပေါ့ကိုကျမတို့ဆိုအခုဆိုလူကိုယ်တိုင်ပေါ့နော်တွေးဆောင်ခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကိုပေါ့အခုဒီအမှုပညာတွေတုံးနေနေပေါ့နော်ဒီအခုဆိုရင်စစ်ကောင်စီကိုတွန်းလှန်တဲ့နေရာမှာဒီ녀ဆက်တစ်ချောင်းမှာကိုပေါ့အမှုပညာရှင်ဒါရိုက်တာတုံးနေနေရက်တီပြီးတော့ဟိုလှုပ်ရှားနေတဲ့အခြေအနေပေါ့နော်အဲ့ဒီမှာလည်းနိုင်ငံတကာကိုကိုပေါ့ရဲ့တကယ်ဟိုဟာဗီဒီယိုမှတ်တမ်းရိုက်ကူရုပ်ရှင်တွေပေါ့နော်ပြသနေရလဲရှိတော့အဲ့လိုလှုပ်ဆောင်ချက်တွေဟာ3နှစ်ကျော်ကြာလာပြီးရဲ့အချိန်မှာဘယ်လိုထိရောက်မှုတွေရှိတယ်လဲဆိုတာသုံးသပ်မိလဲရှင
်။ဟုတ်ကျွန်တော်တော့ရန်ကုန်မှာအာနာရှင်ကိုဆန့်ကျင်နေကျွန်တော်ထဲထဲဝင်ဝင်ပါတယ်နောက်ဆုံးကျွန်တော်ကို February လကျွန်တော်18ရက်နေ့မှာကျွန်တော် fun run ထုတ်တယ်ပေါ့နော်အဲ့ကနေကျွန်တော်ပြေးတယ်ပုံနဲ့အဲ့ကလေးကအိမ်မပြန်တော့ဘဲနဲ့ရန်ကုန်မှာကျွန်တော်6လတိတိရန်ကုန်မှာပဲနေပြီးတော့နောက်ဆုံးပိတ်ကြတော့ကျွန်တော်ကိုဗစ်ဒီဗိုင်းလဲကျွန်တော်ရန်ကုန်မှာပဲဖြတ်တန်းလဲရတယ်ကိုဗစ်လည်းဖြစ်သေးတာ။အဲဖြတ်တန်းပြီးတော့နောက်ဆုံးမဖြစ်ဘူး။ငါဒီရန်ကုန်ထဲကနေပဲကျွန်တော်ချိုးမီဒီယာကိစ္စတွေတို့ propaganda ကိစ္စတွေတို့ကျွန်တော်ရန်ကုန်ငွေရှာတာတွေလောက်ခဲ့ပြီးမဲ့ငါဒီတန်းမှာနေရင်ကျွန်တော်တို့တဖြည်းဖြည်း narrow ဖြစ်လာတယ်လို့ကျွန်တော်ခံစားရတာပေါ့နော်။အဲ့ဒါတတ်တယ်ဖြတ်တယ်ဖမ်းသွားတယ်ပြန်လာရင်အလောင်းပြန်ထုတ်ခိုင်းတယ်ဆိုတဲ့ကိစ္စမျိုးတွေကြုံလာတဲ့အချိန်မှာတူတူကိုကိုလေးကျော်လဲကြောက်မှုကိုကျွန်တော်လည်းကြောက်တာပေါ့နော်အဲကြောက်တယ်ဆိုတော့ကျွန်တော်အသက်အန္တရာယ်ဆုံးရှုံးမှာကြောက်တယ်ကျွန်တော်မိသားစုဒီနဲ့ကျွန်တော်တေခွဲခွဲရမှာကြောက်တယ်ကျွန်တော်စီးပွားအကျိုးစီးပွားပျက်စီးမှာတော့အကုန်လုံးကြောက်ပါတယ် ဒါပေမဲ့ဒီအကြောက်တရားကနေကျွန်တော်ယုံထွက်ပြီးတော့ငါဒီအမှန်တရားဘက်ကိုသွားတဲ့ဟာမှာကိုပြောခဲ့တဲ့ဇာတ်ကားပေါ့နော်ကျွန်တော်ပြည်သူတွေနဲ့တော်လိုင်းဆန္ဒပြတဲ့အချိန်မှာကျွန်တော်ပြောခဲ့တဲ့ဇာတ်ကားတွေပေါ်မှာကျွန်တော်ပြောခဲ့တဲ့ဇာတ်ကားမှာကျွန်တော် greet တီးဖို့ပြည်သူကိုပေးခဲ့တဲ့ interview တွေပြည်သူကိုဖြေခဲ့တဲ့ဟာတွေပေါ်မှာကျွန်တော်စိတ်ခံစားမှုကြောင့်ဖြေခဲ့တာလည်းမဟုတ်တကယ်လို့အဲ့ချိန်တုန်းကစိတ်ခံဖြေခဲ့ရင်တောင်မှကိုပြောတဲ့ဇာတ်ကားအတွက်ကျွန်တော် greet တီးရမယ်ငါပြည်သူကိုငါဘယ်တော့မှသစ္စာမဖောက်ဘူးလို့ဘာလို့ပြောခဲ့တဲ့ဇာတ်ကားလေးကဂရီလည်းတီးရမယ်ငါဒီတော်လန်ရေးသည်ဒီအာနာရှင်ကိုတော်လန်ဖို့အတွက်ဖြစ်ခဲ့တာအပေါင်းအသင်းကောင်းလို့လည်းလမ်းပေါ်ရောက်ခဲ့တာမဟုတ်ဘူးဟလာဟိုရှင်းပြောရင်တော့ဟိုဘာလဲဟိုလက်မှတ်ထိုးဖို့ပေါ့တော်လန်မှာပါပါလေလက်သုံးချောင်းထောင်ဖို့ဓာတ်ပုံလေးရယုံပါခဲ့တာမဟုတ်ဘူးလေတကယ်ဝဲရတယ်ကြာအဲ့တော့အဲ့ဒီလိုလှုပ်ခဲတဲ့ဟာနေလွမြောက်နေမျိုးကျွန်တော်ရောက်လာတဲ့အချိန်မှာအရင်တော့ကတော့လွမြောက်နေမျိုးလာတဲ့အချိန်မှာကျွန်တော်ကဒီတော်လန်ရေးနဲ့ပတ်သက်တဲ့ရုပ်ရှင်တွေရိုက်မယ် documentary ရိုက်မယ်ဆိုပြီးကျွန်တော်လှုပ်ခဲ့ပြီမဲ့တကယ်တမ်းကျွန်တော်မရိုက်နိုင်ခဲ့ဘူး။ဘာကြောင့်မရိုက်နိုင်ခဲ့လဲဆိုတော့တကယ်မြေပြင် ground မှာတွေ့ရတဲ့အဲပြည်သူတွေတိုင်းသူပြည်သားတွေရဲ့ဒုက္ခအပေါင်းများစွာမြင်ရတဲ့အချိန်မှာကျွန်တော်ရုပ်ရှင်သမားဆိုတဲ့အဲရုပ်ရှင်ရိုက်ဖို့ဆိုတဲ့အရာတွေအားလုံးပျောက်သွားပြီးတော့ကျွန်တော်ဒီမှာအကူညီရမယ့်ကိစ္စတွေပေါ့ဝိုင်းဝန်းလုံးရမယ့်အလုပ်တွေဘက်ကိုပဲရောက်သွားပြီကျွန်တော်ဒါရိုက်တာတယောက်ရဲ့စိတ်ပေါ့ရုပ်ရှင်နေဦးအဲစတော့ကလွမြောက်နေပြီထွက်လာတဲ့စိတ်တွေမရှိတော့ဘဲနဲ့တနှစ်ကျော်လောက်ကြာတော့မှဒီရုပ်ရှင်ရိုက်ဖို့ကိုကျွန်တော်ဖြစ်လာခဲ့တာပေါ့ဖြစ်လာခဲ့ပြီကျွန်တော်ရုပ်ရှင်ရိုက်တယ်ရိုက်တဲ့ဒီရိုက်လို့ရတဲ့ရန်ပုံငွေတွေနဲ့လည်းကျွန်တော်နှစ်ကားရိုက်ခဲ့ပါတော့ပထမတကားတော့မတောင်းမိတော့မုခါရီတကောင်းတော့ short film ပေါ့ဒုတိယတကားကတော့ရောင်နေလာရလမ်းပေါ့ဒီကောင်က documentary ပေါ့ documentary ကတော့ကျွန်တော်ရဲ့ diary ပေါ့လေဟိုးအရင်တုန်းကတော့ diary ကိုတိုက်ပြမအောင်လို့ခစ်ကတော့ diary ဆိုတာစာအုပ်မှာရေးကြတာဒီဘက်ခစ်ရတော့ဒါ diary ကိုကိုယ့်ရဲ့ diary ကိုအယုံနဲ့မှတ်တမ်းတင်တာပေါ့အဲ့တော့ကျွန်တော်ရဲ့ diary ကိုပေးတဲ့ကိုချပြလို့ရတဲ့ idea တစ်ခုဟိုစိတ်ပိုင်းတစ်ခုကိုချပြတာပေါ့လေအဲ့တော့ရိုက်တဲ့ဟာမှာဒီကရတဲ့ရန်ပုံငွေတွေဒီကနေလုတ်ခဲ့တဲ့ propaganda ပေါ့စိတ်သက်စစ်စင်ရေးတွေကျွန်တော်စီယုံရေးတွေဒီအများကြီးထိရောက်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ကိုရှာနိုင်တဲ့ရန်ပုံငွေနဲ့ရှာခဲ့ပြီးတော့တရင်တက်ဖွဲ့တွေနောက်ပြီးတော့စစ်ရှောင်းတွေမြေပြင်မှာလိုအပ်နေတဲ့ဖွဲ့တွေအားလုံးကိုကျွန်တော်3,000+လောက်ကျွန်တော်ဗမာငွေနဲ့စနေတဲ့ရုပ်ရှင်နှကားကနေကျွန်တော်ပံ့ပိုးပေးနိုင်ခဲ့တယ်ပေါ့လေပြီးလို့ရှင်လည်းဒီနေ့ဒီချိန်ထိအေးမြေသူတွေအေးမြေပြင် ground ကိုရောက်ရဲဘော်တွေနဲ့တွေ့လို့ရှင်သူတို့တွေလည်းဟာကိုကြီးပေါ့ဘယ်မှမသွားဘူးရှိနေရတဲ့ကျွန်တော်တို့အရန်အားတက်တယ်ဆိုတဲ့ဇကားတွေဟာကျွန်တော်ပြောခဲ့သလိုပဲကျွန်တော်ဇကားတွေမှာပြောခဲ့သလိုပဲအဲတော်လန်ရေးကြီးသည်ဟိုပြီးဆုံးဖို့တော်လန်ရေးအောင်ဖို့တွေကိုပေါ့ရှိခြင်းမရှိခြင်းနဲ့မသက်ဆိုင်ဘူးကျွန်တော်ပြောခဲ့တာတော်လန်ရေးရှုံးနေကိုပေါ့မပါလို့တော်လန်ရေးကလည်းရှုံးနေသွားမှာလို့နှောက်နေသွားမှာလို့မဟုတ်ကိုပေါ့ဒီတော်လန်ရေးပေါ်မှာအများကြီးတက်ရောက်မှုမရှိဘူးဒါပေမဲ့ကျွန်တော်ကြည့်ပြီးတော့ motivation ရပြီးတော့ခွန်အားဖြစ်တဲ့လူတက်ရောက်ရှိရင်ကျွန်တော်ကျင်းတတ်ပြီဆိုလို့ပြောခဲ့တဲ့ဇာခါရှိအဲ့ဒီတိုင်းပဲအဲ့တက်ရောက်တဲ့မကားတဲ့ရဲဘော်တွေကျွန်တော်မြေပြင်မှာရှိနေတယ်သူတို့နဲ့အတူတူရှိနေတဲ့အတွက်သူတို့ခွန်အားဖြစ်တာတွေ့ရတော့ကျွန်တော်တို့လုပ်ခဲ့တဲ့အရာတွေအာနာရှင်ကိုစန့်ကျင်ပြီးတော့ရဲဘော်တွေနဲ့အတူတူနေခဲ့တဲ့ဟာတွေအောင်မြင်တယ်လို့ပြောလို့ရတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဟုတ
်အဲ့တော့ကိုပေါ့ဆိုရင်ဒါမိသားစုလိုက်ကိုအခုဆိုရင်တော်လိုင်းနေမြေတွေမှာနေပြီးတော့ပေါ့နော်လှုပ်ရှားနေကြတယ်ပေါ့ဆိုတော့ဒါမိသားစုပါတခါတည်းကိုနဲ့အတူရက်တည်ပြီးတော့လှုပ်ရှားတဲ့အနေအထားတော်တော်လေးထူးခြားတယ်ပြောရမှာပေါ့နော်တခြားအနုပညာရှင်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်အဲ့တော့မြန်မာနိုင်ငံထဲမှာကြံခဲ့တဲ့အနုပညာတွေတွေပေါ့အနုပညာရှင်တွေကရောတကယ်ပဲသူတို့ကဟိုစစ်ကောင်စီကိုထောက်ခံလို့လားဆရာနာသိန်းတာကိုထောက်ခံလို့လားအဲ့ဒီလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အနုပညာရှင်တွေရဲ့အနေအထားရောဘယ်လိုသုံးသပ်လဲ
အဲ့ဒါလေကျွန်တော်နှစ်ပိုင်းခွဲပြီးပြောရမှန်းနဲ့တူတယ်ဘာလို့ကျွန်တော်ကလည်းအဲ့လိုမိကွန်မျိုးတွေကျွန်တော်ရုပ်ရှင်ပြပွဲတွေမှာတော့ဆို live တွေလွှင့်ပြီးတော့ဟို Q&A session တွေမှာဆိုမေးကြတယ်ပေါ့မေးကြချင်မှကျွန်တော်ကကျွန်တော်မြင်တဲ့အမြင်ပေါ့ကျွန်တော်အဲ့ဒီအပေါ်မှာသုံးသက်တာကတော့အပိုင်းနှစ်ပိုင်းပေါ့နှစ်ပိုင်းဆိုတော့လူတွေကတယောက်နဲ့တယောက်ကအမှန်ခံနိုင်ရည်ဆွမ်းအားမတူကြဘူးပေါ့နော်အဲ့တော့ကားတွေမှာလိုပဲဟလာယင်တန်းဂွဲနှစ်တန်းသုံးတန်း6တန်းဆိုတာဒီသူ့တန်နိုင်တဲ့ခံနိုင်တဲ့ဝင်ပေါ်မှာသူ့ကုန်တင်မှာပဲအဲ့ကားကသွားလို့လာလို့ရမှာဆိုတော့တန်ဂွဲတန်နိုင်တဲ့ယင်ပေါ်မှာတော့သုံးတန်းသွားတင်လို့မရအောင်အဲ့တော့လူတွေလည်းဒီလိုပဲပေါ့ကျွန်တော်ကတော့တဲ့အထိရောက်ပြီးကျွန်တော်ဒီလိုမျိုးလုံနိုင်ပြီမဲ့သူတို့တွေဒီဆန္ဒပြပြီးတော့ဒီနှစ်ငါးလုံးဖြစ်လာအောင်လုပ်တဲ့အချိန်ဒီလောက်ထိပဲသူလုံနိုင်ခဲ့တယ်ဆိုရင်လည်းသူတို့အဲ့ဒီအချိန်မှာလုံနိုင်ခဲ့တဲ့ဟာတွေပေါ်မှာကျွန်တော်တို့သူတို့ရေပါဝင်ခဲ့တဲ့အတိုင်းအတာတစ်ခုတိတော့ကျွန်တော်အတိမတ်ပြူတယ်ပေါ့နော်ကျွန်တော်အနေနဲ့အတိမတ်ပြူတယ်ဘာလို့တချို့လူပညာရှင်တော်တော်များများလမ်းပေါ်ထွက်ခဲ့ကြတဲ့အတွက်လည်းသူတို့ရဲ့နောက်ကသူတို့ပြည်သက်တွေအများကြီးလမ်းပေါ်ထပ်ရောက်ခဲ့ကြတယ်လို့ကျွန်တော်လက်ခံတယ်ပေါ့နော်အဲ့တော့သူတို့ဟုတ်ပြီဆက်ပြီးမလိုက်နိုင်ကြတော့ဒီနေရာတိုင်းမှာလည်းသူတို့ရဲ့ခံနိုင်ရည်ကကုန်သွားတဲ့ဒီနေရာမှာလည်းသူတို့ stock လုပ်လိုက်ရတာတွေရှိပါတချို့ကြတော့လည်းပျော်ပျော်
ကျွန်တော်ကြီးကိုစက်ကောင်စီကိုပူပေါင်းဖို့စက်ကောင်စီကိုဟလာသူတို့ရဲ့ထောက်တိုင်ကြီးအဖြစ်ရက်ဒီကိုလူတွေတော့ကျွန်တော်မပြောတော့ဘူးတချို့တွေကအချိန်ကြီးအကြောင်းအကြောင်းကြောင့်လှုပ်ချင်စိတ်ရှိပါလိမ့်မယ်ဒါပေမဲ့လှုပ်ဖို့အကြောင်းတရားတွေသူတို့တွေမလှုပ်နိုင်ကြတဲ့အချိန်တွေမှာရှိနေတဲ့နေရာမှာပဲရပ်လိုက်ပြီးတော့အဲသူတို့နေလိုက်ရတာဒီလည်းရှိပါလိမ့်မယ်ကျွန်တော်အလုံးစုံကိုတော့အက
ိုင်းမှာတော့ပုံမှန်အေးဆေးပါပဲကွာငါတို့ဒီလိုနေလဲရပါတယ်ဆိုပြီးပြန်ပြောင်းသွားတဲ့လူတွေလည်းတွေ့ရတာပေါ့ဒါပေမဲ့လုံးဝဘယ်အဲ့နေရာမှာပဲရက်နေပြီးတော့ဘာအလုံးမှမလုပ်တဲ့အနုပညာရှင်တချို့တွေလည်းရှိတယ်ဆိုတော့တင်းကျုံပြီးတော့အကုန်လုံးတော့ကျွန်တော်မဆိုလိုချင်ဘူးဒါပေမဲ့နှစ်ငါးလုံးကြီးလူပင်လေကြီးဖြစ်အောင်လုပ်ခဲ့ဆွဲဆောင်ခဲ့ကြတဲ့မှာအဲ့ကူကြံခဲ့တဲ့တချို့အနုပညာရှင်တွေလည်းပါတယ်သူတို့ကလည်းအတိုင်းအတာတစ်ခုတည်းကျွန်တော်အတိအမှတ်ပြုတယ်မလိုက်လာနိုင်ခဲ့တဲ့ဘုံမှာဟာငါးလောက်မလုံနိုင်လို့ဆိုပြီးတော့သူတို့တွေကတော့ကျွန်တော်အဲ့လိုမျိုးပြီးတော့ကျွန်တော်မမြင်ချင်ဘူးလူတိုင်းတော့မဟုတ်ဘူးပေါ့လူတိုင်းတချို့တွေကကြလုံးဝတေချာပေါက်ကိုဆက်ခေါင်စီဘက်ကနေရက်တီပြီးတော့လုံးဝမမမမထောက်တိုင်ဖြစ်နေမဲ့အနုပညာရှင်တချို့တေချာပေါက်ရှိတယ်တို့တွေအချိန်ကြီးအကြောင်းဟိုလိုဒီလိုဟိုနေရတဲ့လူတွေလည်းကြတချို့ကြတော့လုံးဝပဲမမချာချာနဲ့ဟိုနေတဲ့လူတွေလည်းရှိပါတယ
်ဟုတ်ဟုတ်ကဲ့ကိုပေါ့အဲ့တော့အဲ့ဒီကိုပေါ့တို့လို့ပေါ့အနုပညာရှင်တွေကအခုဒီတော်လိုင်းနေမြေတွေမှာရက်တီလှုပ်ရှားနေကြတယ်လို့ဒီအချင်းတော်နေတဲ့မှာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ပေါ့နော်ဆီယမဆိုင်ရုပ်ရှင်ဒီဖန်တီသူဒါဆီယမရှင်တေဝီဆိုရင်လည်းအခြေကြခံနေရတယ်ဟိုပြီးခဲ့တဲ့ရက်ပိုင်းကပဲဆီယဒီဆီယကိုစိန်းဆိုလို့ရှိရင်လည်းပေါ့နော်သူဆိုရင်ထောင်ဝထွက်လာပြီးပိုင်းတွင်မှာပဲဆုံးပါသွားခဲ့ရတယ်ဒီထောင်လေးဆိုတော့အဲ့တော့ဒီလိုဒီတကယ်အထူးသဖြင့်ဒီရုပ်ရှင်ဖန်တီးတဲ့သူတွေပေါ့ဒီအဲ့လိုအနုပညာတွေဒီအနုပညာရှင်တွေဒီထောင်ထဲမှာအချင်းကြခံရတာအသက်ဆုံးရှုံးခဲ့ရတယ်ဘလောက်ထိဒီအနုမြန်မာနိုင်ငံအတွက်ပေါ့နော်ဘလောက်ထိခိုက်မှုတွေဘလို့အကျိုးတက်ရောက်မှုတွေရှိလဲရှင်
ကျွန်တော်အမှတ်မှားရင်တော့ sorry ပေါ့နော်ကျွန်တော်တကယ်လို့ကျွန်တော်မှတ်ထားတာကျွန်တော်သိသလောက်တော့director တယောက်စစ်ကောင်စီကြောင့်တည်သွားတဲ့ director ကိုဆိုင်ကပထမဦးဆုံးလို့ကျွန်တော်ထင်တယ်။ဟောဆိုကိုဆိုင်ကကျွန်တော် mainstream မှာတော့ကိုဆိုင် mainstream မှာရက်တည်တဲ့သူမဟုတ်ဘူး။သူက short film ရဲ့ documentary နဲ့သူအများကြီးရိုက်ပြီးနိုင်ငံတကာမှာလည်းသူ့ကိုအသိမပြုခံရတဲ့ကျွန်တော် documentary နဲ့ short film လောကမှာဆိုကိုဆိုင်ဆိုတာမသိရတူမရှိဘူး။ Wine Fest မှာရောကျွန်တော် American Center မှာ documentary နဲ့ပတ်သက်ပြီးကျွန်တော် workshop တွေအတူတူတက်ကြတဲ့ဟာမျိုးတွေကျွန်တော်တို့ဆွေးနွေးကြတာတွေရုပ်ရှင်တွေအတူတူကြည့်ကြတာမျိုးတွေမှာကိုဆိုင်တို့မှာဒေဗီတို့ကအတူတူပဲကျွန်တော်တို့ဖြစ်တာ။အဲ့တော့သူတို့တွေထောင်ကြသွားတယ်ကြားရတယ်မတေဝီဆိုလဲတသက်တကြုံပြီးခံရတယ်ကြားတယ်ကိုစိမ့်ထောင်ကြတယ်ပြီးတော့နောက်ဆုံးပိတ်ကိုစိမ့်နဲ့ကိုစိမ့်နဲ့ကျွန်တော်တွေကနောက်ဆုံးပိတ်တမတ်မတ်ရရဗာလဲဆိုတော့ကိုစိမ့်တို့ကိုစိမ့်နဲ့မတေဝီနှစ်ယောက်ကိုမင်းမော်ကွန်ရဲ့ဒီအနုပညာ artist တွေကိုဟိုထောက်ပံ့မယ်ဆိုတော့ campaign တွေရှိတော့ကျွန်တော်ကမင်းမော်ကွန်ရဲ့ comedy တွေနဲ့လည်းအတူတူရှိနေတာဆိုတော့ဒီ director နှစ်ယောက်ကိုတော့ဒီဟာလေဒီခွဲတဲ့ဒီရမယ်ထောက်ပံ့မှုလေးတော့ပြဖို့ဆိုကျွန်တော် recommend ပေးပြီးတော့တင်ပြခဲ့တဲ့အချိန်မှာအာဒီဟာ okay agree ပေါ့အဲ့ဒါပေးမယ်ထောက်ပံ့မယ်လို့ပြောဆိုနေတုံးမဲ့ရှိသေးတယ်ကိုစိမ့်ကျွန်တော်ထောင်ထဲမှာဆိုတော့ကိုစိမ့်အောက်ပိုင်းတည်သွားပြီဆိုတဲ့ဟာမျိုးကျွန်တော်ကြားတယ်အနှိမ့်ဆက်ခံရပြီအောက်ပိုင်းတည်သွားကိုစိမ့်ကတည်ရတယ်ငကိုရေကကိုစိမ့်ကပါပါလေးပိန်ပိန်တေးသေးလေးကိုစိမ့်ကအဲ့တော့ဒီထောင်ထဲမှာနှိမ့်ဆက်ခံရတဲ့ဒဏ်လေးနဲ့သူဘလို့မှခံနိုင်မှာမဟုတ်လားသူအောက်ပိုင်းတည်ပြီးတော့နောက်ဆုံးပိတ်ကျွန်တော်တည်တဲ့ဟာဒီထောင်ထဲမှာပဲဆုံးသွားတယ်လို့ကျွန်တော်စိတ်ထဲကတည်ပြီးမဲ့တကယ်တမ်းထဲထဲဝင်ဝင်မိသားစုနဲ့ပြန်ဟို information ရတဲ့အချိန်မှာတော့သူကတော်တော်အချိန်ကြီးစိုးနေတဲ့အချိန်ကြမှာသူတို့မနိုင်တော့တဲ့အချိန်ကြမှာမိသားစုကိုအလိုက်တာလို့ကြားတယ်အလိုက်ပြီးတော့မှတကယ်တမ်းသူတို့လက်ထက်မှာမနိုင်တော့ဘူးအဲ့တော့မိသားစုလက်ထက်ရောက်မှတည်သွားတဲ့ဆိုတဲ့ပုံစံမျိုးဖြစ်အောင်ပြတဲ့ကြောင့်ဒီလိုမျိုးအနုပညာကျွန်တော်လောကရဲ့ဒါရိုက်တာတယောက်ဆုံးရှုံးခြင်းဒီကျွန်တော်တို့လောကကြီးတစ်ခုလုံးကိုဟိုနင်းချေဖျက်ဆီးလိုက်တယ်လို့မျိုးကျွန်တော်ခံစားရတာပေါ့
အခုလိုကိုပေါ့တို့ဒီအနုပညာတွေလေးပေါ့နော်ဒီထောင်ထဲမှာလည်းအချင်းကြခံနေရပြီးတော့အနှိမ့်ဆက်ခံနေရတဲ့အနေအထားတွေလည်းရှိတယ်လို့ကိုပေါ့ကိုယ်တိုင်လည်းဒီတော်လိုင်းနေမြေမှာလည်းလှုပ်ရှားနေတဲ့ခါကျတော့အဓိကကိုပေါ့ရဲ့ဟိုပါပေါ့ဒီအခုဆိုရင်3နှစ်ကျော်လာပြီဆိုတော့ပထမဦးဆုံးကထွက်လာတော့တစ်နှစ်ထွင်းမှာပဲပြန်ပြီးတော့ကိုရီပြန်ပြီးတော့အခြေအနေတွေပြောင်းလဲနိုင်မယ်မျှော်လင့်နေအခု2နှစ်အခု3နှစ်ကျော်လာဆိုတော့ကိုပေါ့ဒီလိုမျိုးတော်လိုင်းနေမြေမှာရက်တီလှုပ်ရှားနေတဲ့မျော်လင့်ချက်ပေါ့ကိုပေါ့ရဲ့မျော်လင့်ချက်ကဘာလဲရှင
်ကျွန်တော်မျော်လင့်ချက်ကတော့ဒေတာပေါ့ကျွန်တော်အိမ်ပြန်ရမယ်တိတ်မကြတော့ဘူးပေါ့အဲ့မကြတော့ဆိုတော့မျော်လင့်ချက်နဲ့ပဲကျွန်တော်ဒီလောက်ကိုဆက်ပြီးတော့ဒီမှာပဲကျွန်တော်ဆက်ပြီးလုပ်နေတေးကြတယ်ကျွန်တော်တို့တိတ်မကြတော့ဘူးအရင်တော့ကျွန်တော်တို့ကျွန်တော်အိမ်ပြန်လမ်းနေကိုကျွန်တော်တို့ ဖောက်ခဲ့ကြတော့ကျွန်တော်တို့ကအိမ်ပြန်ကျွန်တော်တို့အိမ်ပြန်လမ်းဒီဘယ်လမ်းကနေဖောက်မယ်ဆိုကျွန်တော်တို့မသိဘူးအဲ့တော့ကျွန်တော်တို့ဘာတွေလောက်ကြကျွန်တော်တို့လက်ခါမှာရှိတဲ့ဒမတိုတို့ဟာလာဝချွန်တို့နဲ့ပဲလမ်းလေးကိုရှင်းပြီးကျွန်တော်တို့ဖောက်ခဲ့ကြအဲ့တော့အိမ်လမ်းကမတွင်ခဲ့ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့တွေတဖြည်းဖြည်းနဲ့ကျွန်တော်တို့နည်းနည်းစုဖွဲ့မှုတွေရလာချိန်မှာကျွန်တော်တို့ရဲ့လမ်းလေးကမျက်ရည်ဆက်နဲ့ရှင်းတဲ့လမ်းလေးဖြစ်လာခဲ့တယ်ပြီးတော့မှတဖြည်းဖြည်းကျွန်တော်တို့နှစ်တစ်ခုအတိုင်းအတာတစ်ခုရောက်လာကျွန်တော်တို့ကထွန်ဆက်နဲ့ဖော်တဲ့လမ်းဖြစ်လာတယ်အဲ့တော့ထွန်ဆက်နဲ့ဖော်တဲ့လမ်းဖြစ်တဲ့အတွက်၄၅၀ယောက်ရှောက်လို့ရတဲ့လမ်းဖြစ်လာအခုတော့အားလုံးလည်းမြင်နေတယ်စစ်တိုင်းလို့အရင်တော့တူမီနဲ့စခဲ့ရတယ်ကျွန်တော်တော်လန်ရေးကနေစစ်တိုင်းတတိုင်းလုံးတော့ကြောက်အောင်လုံနိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လာဘိုးဒိုစာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီအဲ့တော့တချို့တွေကကိုအိမ်ဒီပြန်ရောက်သွားကြပြီအားလုံးလည်းမြင်နေတဲ့အတိုင်းပဲအိမ်ရောက်သွားကြပြီတချို့အီးအာတွေဆိုရင်အီးအာတွေဆိုလို့ရှိရင်ကိုရဲ့ခြံစည်းရိုးတဲကိုကိုရောက်နေကြပြီလေဟာကိုအိမ်ပေါ်တက်ရဖို့ပဲကြံတော့တာဟုတ်ဟာကိုအိမ်ပေါ်တက်ဖို့အတွက်ကဘယ်ကနေတက်မလဲအိမ်ရှိတဲ့ကဘောကတက်မလားနောက်ဖေးတဲ့ကဘောကတက်မလားကြမ်းခွာတက်မလားမျက်နှာချက်ကဆင်းမလားဆိုတဲ့ဟာပဲသူတို့တွေအိမ်ကိုဝင်မဲ့အပေါက်ကိုပဲရှာနေကြတကယ်လို့သူတို့ခြံစည်းရိုးတဲကိုရောက်နေကျွန်တော်တို့ဒါကျွန်တော်တို့ခြံစည်းရိုးနောက်ကတ်လို့မရသေးဘူးဒါပေမဲ့ကျွန်တော်တို့ဒီကိုခြံစည်းရိုးနောက်ကတ်လို့မရသေးပေမဲ့လေသူများတွေအိမ်ပြန်ရောက်ကျွန်တော်တို့အိမ်ပြန်ရောက်တယ်လို့ကျွန်တော်ခံစားရတယ်အဲ့တော့သူများတွေမြန်အိမ်ပြန်ရောက်ဖို့တွေကျွန်တော်တို့မရောက်သေးတဲ့သူတွေကလည်းကျွန်တော်တို့ရောက်ဖို့အရေးကျွန်တော်တို့ကစူးစမ်းမယ်သူတို့နဲ့အတူတူကျွန်တော်တို့အတူတူပံ့ပိုးမယ်သူတို့အိမ်ပြန်ရောက်ရင်လည်းကျွန်တော်အိမ်ပြန်ရောက်သလိုခံစားရတယ်အဲ့ပုံစံမျိုးပဲဆက်သွားတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပေါအခုလိုအချိန်ပေးပြီးတော့ကျွန်တော်တို့မေးတဲ့မေးခွန်းတွေဖြေပေးရတဲ့ကျေးဇူးပါ
ဟုတ်ကဲ့ပါကျေးဇူးပါပ
ါမိုင်းဂျန်နိုင်ရဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါပြည်သူကလက်ချိန်စက်တိုက်ရွေးချယ်တင်မြောက်ခဲ့တဲ့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆော်မြင့်မောင်ကိုအာဏာသိမ်းစစ်ကောင်စီကဖမ်းဆီးကာထောင်ဒဏ်29နှစ်ချမှတ်ခဲ့ပါတယ်။အောက်တိုဘာ9ရက်နေ့မှာဒေါက်တာဆော်မြင့်မောင်ကွယ်လွန်ခဲ့ပါတယ်။သူကွယ်လွန်ခဲ့ရတာနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ပြည်တွင်းပြည်ပကသဘောထားတွေဘလို့ရှိကြပါသလဲ။ဆောင်းပါရှင်ပြည်သွင်းနိုင်ငံကတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်အာဏာရှင်စနစ်ရှိနေသည့်ဒေါက်တာဇော်မြင့်မောင်လူကြေကွဲရင်နှင်းပွဲရာတည်ဆုံမှုတွေထပ်ခါကြုံတွေ့ရနိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ကောင်စီကဖမ်းဆီးကာထောင်ဒဏ်29နှစ်ချမှတ်ထားခြင်းခံရတဲ့ဒေါက်တာဇော်မြင့်မောင်ဟာ2024အောက်တိုဘာ9ရက်နေ့မှာသွေးကင်ဆာရောဂါနဲ့မန္တလေးဆေးရုံကြီးမှာအသက်ဆုံးကျုံကွယ်လွန်ခဲ့ရပါတယ်။ကွယ်လွန်ချိန်မှာအသက်83နှစ်ရှိပြီဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေချိန်2021ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းစဉ်မှာဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရတာပါ။စစ်ကောင်စီဟာသွေးကင်ဆာရောဂါခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ကိုအကြမ်းလိုက်စားမှုတဘာဝဘေးပုံမှ905ခါခွေပုံမှ30စတဲ့ပုံမှအမျိုးမျိုးနဲ့တရားစွဲကထောင်ဒဏ်29နှစ်ချမှတ်ခဲ့တာတွေ့ရပါတယ်။ဒေါက်တာဇော်မြင့်မောင်ဟာစစ်ကောင်စီရဲ့အကျဉ်းတောင်တဲမှာလုံလောက်တဲ့ဆေးဝါးကုသမှုမရရှိခဲ့တဲ့အတွက်အခုလိုအသက်ဆုံးကျုံးခဲ့ရတာလို့မီဒီယာတွေစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြကြပါတယ်။စစ်ကောင်စီကတော့ဒေါက်တာဇော်မြင့်မောင်မကွယ်လွန်မီနိုင်ပိုင်းလူမာမလူငင်းချမ်းသာကွင်းကိုဆေးရုံပေါ်မှာလာရောက်ဖတ်ပြခဲ့တယ်လို့သိရပါတယ်။မကွယ်လွန်မီနိုင်ပိုင်းအလို့တွင်မှစစ်အစိုးရကသူဤလူငင်းချမ်းသာကွင့်ကိုပေးအပ်ခဲ့ခြင်းသည်စစ်မှန်သောတနာကျင်နာမှုမဟုတ်ပါလို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အဆိုပါထုတ်ပြန်ချက်မှာပဲဒေါက်တာဇော်မြင့်မောင်သည်2021ဖေဖော်ဝါရီ1ရက်စစ်အာဏာသိမ်းမှုအပြီးတွင်စစ်အာဏာပိုင်များကမမှန်ကန်သည့်နိုင်ငံရေးစွဲချက်များဖြင့်ထပ်မံဖမ်းဆီးခြင်းကိုခံရသည်နှစ်ပေါင်းများစွာလုံလောက်သည့်ဆေးကုသမှုကိုမရရှိခဲ့ပဲပြင်းထန်သောနာမကျမှုဖြင့်ရုန်းကန်ခဲ့ရသည့်သူ၏အကျဉ်းဆန်အခြေအနေသည်လွန်စွာလူမဆန်အဆင့်နှိမ့်စွာနေခဲ့ရသည်လို့လည်းဖော်ပြထားတာတွေ့ရပါတယ်။ဒေါက်တာဇော်မြင့်မောင်ဟာ1988အရေးတော်ပုံကြီးအပြီးပထမအကြိမ်စစ်တပ်ရဲ့ဖမ်းဆီးခြင်းခံရစဉ်ကလည်း1990ခုနှစ်ကနေ2009ခုနှစ်အထိထောင်ထဲမှာ16နှစ်ကြာနေထိုင်ခဲ့ရသူလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကလည်းဒေါက်တာဇော်မြင့်မောင်ကွယ်လွန်သည့်အတွက်အမေရိကန်ပြည်ထောင်စုကစိတ်ထိခဲ့ရပါသည် Mimiro Nananga and Ja, Nale Mune Bubon Sawyamu Tomi Sangya Yadwin, Ayeba do Gandama, Pawingedo, Doubtas or Miamondi, American Bidon Zui, a poda maypet Pibadi, Topian Gevare. Alaru Babe, Canida Nip, Britain Dayonu Gale, Doubtas or Miamon Quelunje and Due, One Chi Quedon Topian B, Madea Panzi Tadu, Alun Lubia, Downsu like Javare, Doubtas or Miamon Lubabe, Tongue Jama, you song Shamu, Lono Swama Yashida. စစ်ကြောရေးကနေရရှိတဲ့ဒဏ်ရာတွေကိုကောင်းမွန်စွာဆေးကုသကွယ်မရရှိခဲ့တာတွေကြောင့်ကိုလာအတွင်းနိုင်ငံရေးအကျဉ်းသားဆက်နှစ်ဦးတည်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်PBNM ကထုတ်ပြန်ချက်ကိုအေရဝတီသတင်းဌာနကနှစ်ထောင်နှစ်ဆယ်လေးအောက်တိုဘာလရက်နေ့ရုပ်သံသတင်းမှာဖော်ပြခဲ့ပါတယ်။နှစ်ထောင်နှစ်ဆယ်လေးခုနှစ်ဇန်နဝါရီလကနေစက်တင်ဘာလ င်ငံရေးအကြံသား12ဦးတည်ဆုံးခဲ့တာဖြစ်ပါတယ်လို့ ARD သတင်းမှာဆက်လက်ဖော်ပြထားပါတယ်။2021စစ်တပ်ကအာဏာသိမ်းချိန်ကတည်းကထောင်ထဲမှာတည်ဆုံးခဲ့သူစုစုပေါင်း103ဦးရှိပြီးအဲ့ဒီထဲမှာကျန်းမာရေးပြဿနာကြောင့်တည်ဆုံးခဲ့ရသူ63ဦးပါဝင်ကကျန်တဲ့40ဦးကထောင်တွင်းစန္ဒပြပွဲတွေမှာပြစ်ဒဏ်ခံရလို့တည်ဆုံးတာ၊ကုမြခံရတာ၊ထောင်ပြောင်းချွေးစဉ်ထွက်ပြေးတယ်ဆိုပြီးပြစ်ဒဏ်တာ၊ညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်တည်ဆုံးခဲ့ရတာတွေဖြစ်တယ်လို့ AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းထံကသိရပါတယ်။ဒီအချက်လက်တွေဟာစစ်ကောင်စီလက်အောက်အကျဉ်းတော်တွေထဲမှာဘယ်လောက်အခြေအနေဆိုးနေပြီးတော့အကျဉ်းသားတွေရတဲ့ရတိုက်တဲ့အခွင့်အရေးတွေအခြေခံလူအခွင့်အရေးတွေဆုံးကျုံးနေတယ်ဆိုတာကိုမိမောင်းထုတ်ဖော်ပြနေတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌပြည်သူကရွေးချယ်တင်မြှောက်ထားတဲ့အမရပူရမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစော်မြင့်မောင်တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီး AAPP ရဲ့တွဲဖက်အထွေထွေတွင်းမှုဖြစ်သူကိုပိုကြည်ကအခုလိုပြောပါတယ်
။ပထမဆုံးအနေနဲ့နိုင်ငံတော်ရဲ့တမတားတို့နိုင်ငံတော်အတိုင်ပင်ခံတို့ဝန်ကြီးချုပ်တို့ဆိုတော့ကအချင်းထောင်ထဲမှာရှိရမဲ့သူတွေမဟုတ်ပါဘူးဒီလူတွေကိုမတရားသဖြင့်ဖမ်းဆီးထားတယ်အဲ့လိုဖမ်းဆီးထားတဲ့အပြင်ကိုအချင်းထောင်ထဲမှာလုံလောက်တဲ့စေဝါကုသခွင့်တွေမပေးဘူးဒါကတမင်သက်သက်တည်တဲ့အထီကိုညှင်းပန်းနှိပ်စက်ပြီးတော့တတ်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဆိုတော့ဒါကဖြစ်ကုန်မဖြစ်တဲ့ကိစ္စပါတကယ်လို့လူတယောက်ကိုဖမ်းထားပြီးတဲ့ဆိုလို့ရှိရင်ဒီလူရဲ့ဒီဂျမ်းမာရေးစာဝတ်နေရေးဆိုတော့ကကျင်းထောင်ကတောင်းဝန်ယူပေးရပါတယ်အဲ့လိုကိစ္စမျိုးကိုပြတ်သုံးနေတဲ့မျိုးကိုကျွန်တော်တို့တွေ့ရတယ်ဒါကရည်ရွယ်ချက်ရှိနဲ့ညှင်းသက်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်နိုင်ငံရေးသူတည်တည်တူကတော့ဒီမိုကရေစီအခွင့်အရေးတွေအခြေခံလူ့အခွင့်အရေးတွေကိုမလေးစားမလိုက်နာပြည်သူစန္ဒကိုလိလူရှုတဲ့စစ်အာဏာရှင်စနစ်ရှိနေတဲ့ရွေးကတော့ဒေါက်တာစော်မြင့်မောင်လူကြေကွဲစရာရင်နှင်းစရာအဖြစ်မျိုးတွေထပ်ကကြုံနေရဦးမှာပဲလို့မှတ်ချက်ပေးပါတယ်ဒေါက်တာစော်မြင့်မောင်ကွယ်လွန်ချိန်နဲ့အတုပချချိန်မှာဇနီးနဲ့သားသမီးတွေအနားမှာတရားအောင်မှမရှိကြပါဘူးဒီအကြောင်းကိုဒေါက်တာစော်မြင့်မောင်ရဲ့သမီးငယ်ဒေါက်တာစုဝေပုံကတောင်းပန်ပေးရစီအဖေနောက်ဆုံးဆေးကုတုံးမှာမပြုစုနိုင်တာအဖေနောက်ဆုံးခီးကိုလိုက်မပို့နိုင်တာခွင့်လွတ်ပါအဖေသမီးရင်တွေနာရပါတယ်အဖေသမီးတို့အဖေကိုထားခဲ့တာမဟုတ်ပါဘူးအဖေအနားမှာနေခွင့်မရှိခဲ့ရတာပါအဖေလို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့တာကိုရင်နှင်းစွာဖတ်ရပါတယ်ဒေါက်တာစော်မြင့်မောင်ရဲ့အမှုတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှင့်နေဖန်းစီခံရချိန်မှာဒေါက်တာစော်မြင့်မောင်ရဲ့ဇနီးနဲ့မိသားစုဟာဖန်းစီခံရနိုင်တဲ့အန္တရာယ်ရှိတာကြောင့်ထွက်ပြေးတိမ်းဆောင်ခဲ့ကြရတယ်လို့မန္တလေးမြို့ကတဦးထံကသိရပါတယ်စစ်ထောက်လိုင်းရေးတွေ SP တွေနဲ့လုံခြုံရေးတပ်ဖွဲ့တွေအများအပြားချထားတဲ့ကြားကပဲထောင်နဲ့ချီတဲ့မန္တလေးလူတို့ဟာသူတို့ချစ်ခင်လေးစားတန်ဖိုးထားတဲ့ဒေါက်တာစော်မြင့်မောင်ရဲ့နောက်ဆုံးခီးကိုလိုက်ပါပို့ဆောင်ခဲ့ကြတာတွေ့ရပါတယ်။ဒီမြင်ကွင်းကိုမန္တလေးသားကဗျာဆရာစံငင်းဦးကဒါဟာလူမှုရေးတာဝန်တစ်ခုတည်းပို့တဲ့နိုင်ငံရေးအန်တုမှုပြရုပ်တစ်ခုလို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။ဒေါက်တာစော်မြင့်မောင်ဟာ1990ရွေးကောက်ပွဲ2022ကြားပြရွေးကောက်ပွဲ2015နဲ့2020ရွေးကောက်ပွဲတွေမှာ၄ချိန်၄ကပြည်သူလူထုကရွေးချယ်တင်မြှောက်ခြင်းခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်တဦးလေဖြစ်ပါတယ်ခမညာ
အခုတော့ ISP မြန်မာရဲ့လေ့လာချက်ကိုတင်ပြပါမယ်ဒီမိုကရေစီနိုင်ငံမှာလုံခြုံရေးကဏ္ဍပြည့်စုံကြောင်းလေးကအရေးကြီးလာပါတယ် ဒီကစိန်ခေါ်ချက်တွေကို ISP မြန်မာကအခုလိုသုံးသပ်ထားပါတယ်
မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာခက်အဆက်ဆက်မှာညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ပါတယ်။ဒီအရေးအတွက်အတိတ်မှာဘာတွေကအဟန့်အတားဖြစ်စေခဲ့သလဲ။အနာဂတ်မှာဘယ်လိုအကြောင်းချက်တွေထည့်စင်စားသင့်လဲဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြဖို့ရှိပြီးဒီတစ်ပတ်မှာအပိုင်းတစ်ကိုတင်ပြပါမယ်။2010ကနေ2020ပြည့်နှစ်အတွင်းအစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုကြိုးပမ်းမှုတွေရှိခဲ့ကြပါတယ်။လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဆိုတာလက်နက်ကိုင်တပ်ဖွဲ့အားလုံးကိုဒီမိုကရေစီနဲ့ဖက်ဒရယ်စံနှုန်းတွေနဲ့အညီပြုပြင်ပြောင်းလဲရေးလုပ်တာပါ။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA ကျူးပန်းမှုနဲ့အတူနိုင်ငံရေးကြေလည်မှုရရေးအပြင်လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲနိုင်ရေးအားထုတ်ခဲ့ပေမယ့်အဖြေမရခဲ့ကြပါဘူးပြည်မပြည်တနာကတိုင်းသားလက်နက်ကိုင်အင်အားစုတွေတစ်ချိန်မှာလက်နက်ဖြုတ်သိမ်းရေးနဲ့တခုတည်းသောတပ်မတော်ထားရှိနိုင်ရေးပါတိုင်းသားတွေဘက်ကတော့မြမတက်မတော်အပါဝင်လုံခြုံရေးကဏ္ဍတစ်စုံလုံးကိုပြုပြင်ပြောင်းလဲခြင်းကြပါတယ်။မြမစစ်တပ်ကတော့တစိ့တစ်ပိုင်းလောက်ကိုပဲအကန့်အသတ်နဲ့ပြောင်းလဲလုပ်ခဲ့တာပါ။ဒါကြောင့်စစ်အာဏာသိမ်းမှုမတိုင်ခင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတခုတည်းသောတက်မတော်ထားရှိရေးဟာအကဲဆက်ပြီးညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ခဲ့ပါတယ်။စစ်အာဏာသိမ်းမှုအလွန်မှာလက်နက်ကင်တပ်ဖွဲ့တွေစံချိန်တင်တိုးပွားလာတဲ့အခါလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာပိုပြီးဝေဝါးလာပါတယ်။အာဏာသိမ်းမှုနောက်ပိုင်းနိုင်ငံတော်ဝန်လက်နက်ကင်တပ်ဖွဲ့အရေးအတွက်900ကျော်တဲ့အထိများလာတာပါ။လက်နက်ကင်တော်လှန်ရေးတွေပုံမှုအားကောင်းလာတာနဲ့အမျှစစ်ရေးအောင်မြင်မှုရဖို့ကိုဦးစားပေးလာကြပါတယ်။အမြင့်မြေလမ်းမရမယ်ဆိုတဲ့အယူအဆနဲ့တူစစ်ရေးအရာအောင်မြင်ဖို့ကိုပဲရှေ့တန်းတင်လာကြတော့နိုင်ငံရေးပေါင်ကကြုံလာပါတယ်။ဒါအပြင်မိမိဘာသာအုပ်ချုပ်ရေးဆိုတဲ့အတန်ကပုံမှုကျေလောင်လာပါတယ်။မြောက်ဝီခံယူတဲ့အုပ်ချုပ်ရေးတနည်းဖက်ဒရယ်အာဏာခွဲဝေမှုဆိုတဲ့အတန်ကတိမ်လာပါတယ်။ဒီအခြေအနေတွေမှာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲဖို့ကိုစစ်ကောင်စီဘက်မှရောတော်လှန်ရေးတပ်ဖွဲ့တွေဘက်မှပါစဉ်းစားချက်လည်းရှိမနေသေးပါဘူ
း VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြ ਿਆ နေတဲ့ရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါညီမပြည်မပေးစာတွေကိုမအေးတန်တဲ့ကျော်ကတင်ပြပြန်ချပေးထားပါတယ်
ရှင်ပြည်တော်မင်္ဂလာပေါင်းနဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံရင်ကျန်းမာချမ်းသာပါစေ။မင်းဆိုမြတ်တာပို့ပါရတဲ့သရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်။ကျေးဇူးတင်ပါတယ်နော်။ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်။ က်ပြီးတော့တော်ရရှင်ရဲ့ကိုဝိုင်းထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးကြပါလိမ့်ရှင်။ဟုတ်ပါတယ်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ရဲ့ကိုဝိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကျွန်တော်တို့လက်ခံရရှိတာပါနော်။ဒီထက်မှတော်ရရှင်တယောက်ကကျွန်မက CDM တက္ကသိုလ်ဆရာမတူပါတယ်။လုံးလုံးရေးရကျမရဲ့ Facebook အကောင့်နာမည်ကိုတော့လှုပ်ဝက်ပေးထားပါရှင်လို့ပြောလာတဲ့ဆရာမရဲ့ဆောင်းမှာတော့အရသာအစိုးရနဲ့ငင်းငင်းချင်းချင်းဒီမိုကရေစီနိုင်ငံတစ်တစ်ခုအဖြစ်ရှိတိုးနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ဘဝတွေကမောက်ကမဖြစ်ကုန်ရတဲ့အခြေအနေကိုပြောလာပါတယ်ရှင်
ကျမကစစ်အာဏာသိမ်းပြီးချက်ပိုင်းအတွင်းမှာပဲအတိအကျဆိုရင်ဖေဖော်ဝါရီလ5ရက်2021ခုနှစ်ကလေးအောင်စပြီး CDM လုပ်ခဲ့ပါတယ်။အဲ့ဒါမတိုင်ခင်ကဆိုရင်စစ်အာဏာမသိမ်းခင်တရက်အလိုထိကျမကမျှော်လင့်ချက်တွေတပုံတပင်းရီမန်းချက်တွေခွန်အားတွေအပြည့်နဲ့အရာရာကိုတက်တက်ကြွကြွလှုပ်ဆောင်နေခဲ့တာပါ။အောင်မြင်မှုတွေကိုလည်းလက်တကမ်းမှာလှမ်းမြင်နေရပါပြီ။ရာရူတိုအော်ဒါထွက်ဖို့ကရပ်ပိုင်းအလိုဖြစ်တယ်လို့9နှစ်ကြိုးစားအထုတ်ခဲ့ရတဲ့ကျမရဲ့ PhD thesis ကလည်းအချောတက်တဲ့အချိန်ရောက်နေပြီလေ။တိတ်မကြခင်မှာပဲ PhD ပါတခုဖွဲ့ရဖို့ကလည်း 4 PhD credit seminar နဲ့ defense တို့ကိုဖတ်ရတော့မယ့်အချိန်ပေါ့။ကျမကဒီ thesis ကိုအရန်စိတ်ဝင်စားလုပ်နေခဲ့တာပါ။နိုင်ငံတကာစာတမ်းတွေနဲ့အဆင့်အတန်းတူနိုင်ဖို့ကိုစမ်းညံစွမ်းရှိသမျှစူးစမ်းအားထုတ်ပြီးပြောနေခဲ့တယ်။အမေရိကကဆရာကြီးဒေါက်တာဆောဝေလာတို့ဒေါက်တာခင်မောင်မောင်တို့ကကျမတို့ရန်ကုန်တက္ကသိုလ်ကိုရောက်လာပြီးပညာရေးဖြန့်ဝေပေးခဲ့လို့နိုင်ငံတကာရဲ့ပညာရေးအဆင့်အတန်းနဲ့အခြေအနေတွေကိုလည်းအားကျအတူတူပြီးအမြင်ကျေခဲ့ရတယ်။ကျမရဲ့အကြီးမားဆုံးအိမ်မက်ကလည်းအမေရိကန်ငံကိုသွားပြီးဆရာကြီးဒေါက်တာဆောဝေလာနဲ့အတူသူတည်နာလှုပ်ခွင့်ရဖို့ပါကျမဟာဆရာကြီးရဲ့ presentation တွေထဲမှာတွေ့လဲရတဲ့ဆရာကြီးရဲ့သူတည်နာခမ်းမကြီးနဲ့ခင်မီစုံလင်းနဲ့သူတည်နာပစ္စည်းတွေကိုအရင်စိတ်ဝင်စားအားကြတာလေအဲ့ဒီအခန်းကြီးထဲမှာကိုရင်သူတည်နာလှုပ်ချင်တာကကျမရဲ့စန္ဒအခုတော့ကျမတို့အားလုံးရဲ့ရည်မှန်ချက်တွေစစ်အာဏာရှင်ကရိုက်ချိုးပစ်ခဲ့တာအခုထိပဲဒါပေမဲ့ကျမစိတ်မလျှော့ပါဘူး။ဆရာကြီးတို့နဲ့အတူ research တွေလုပ်နိုင်မယ့်ရက်ကိုလည်းမျှော်လင့်စေပါရှင
်။ဆာရေးလာတဲ့အတွက်ကျေးဇူးတင်ပါရစေနော်။ဘေးကင်းချမ်းသာပြီးတော့မျှော်နေတဲ့နေ့ရက်တွေအများဆုံးရပါစေလို့ဆုတောင်းပေးပါတယ်ရှင်။ဒီမှာဒီမှာဆာရေးလာတာ ਨੇ တိုက်ဆိုင်ပဲတလောလေးရပဲ။သိပ္ပံပညာရှင်ဒေါက်တာဆောဝေလာ Falling Walls Award ဆုချီးမြှင့်ခံရရဆိုတဲ့တင်ဖတ်လိုက်ရပါတယ်။2024စက်တင်ဘာလရဲ့ပိုင်းလောက်ကတလားရှိပြီပေါ့နော်ဒီမှာသိပ္ပံပညာရှင်ဆောဝေလာကပြီးခဲ့တဲ့နှစ်က X-ray အသုံးပြုပြီးတော့ဒုက္ခဝါလုံးမှာပထမဦးဆုံး atom တစ်ခုရဲ့ပုံဖော်နိုင်တဲ့သိပ္ပံပညာရှင်ဖြစ်နေထူးကျော်အောင်မြင်ပြီးတော့သူ့ကိုဒီနှစ်အတွက် physics ပညာနယ်ပယ်မှာထူးကျော်တဲ့ရလဒ်တွေဆိုပြီးတော့2024ရဲ့အဲ့ဒီစုကိုချီးမြှင့်တာဖြစ်ပါတယ်သူကနိုင်ငံတဝန်တက္ကသိုလ်နဲ့အဖွဲ့အစည်းပေါင်း300ကျော်ကနေပြီးတော့ဒီစုအတွက်အဆိုပြုခံရတဲ့လူ1000ကျော်တည်းမှာစုရရှိရသူဖြစ်တယ်လို့သိရပါတယ်နော်ကျွန်တော်မျိုးမြန်မာနိုင်ငံစစ်အာဏာသိမ်းကာလရှည်ကြာလာတဲ့အချိန်မှာအေဂျင့်တွေနဲ့အညာဒေသကိုလာလေခဲ့မယ်လို့ပြောလာတဲ့ဒေါ်ရရှင်တယောက်ကတော့ဆိုလိုမွန်ရှိသူဖြစ်ပါတယ်
Hello VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါကျွန်တော် VOA ရဲ့အတန်လွှင့်အစီအစဉ်ကိုအမြဲနားထောင်ဖြစ်ပါတယ်ကိုရိုင်းကလည်း KNDP နဲ့ KNDF တိုင်းရင်းကရဲဘော်တယောက်ပဲဆိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းချိန်နဲ့တပြေးညီသိကြလို့အမြဲနားထောင်ဖြစ်ပါတယ်ကျွန်တော်တခုပြောချင်တာကအညာကတော်လန်ရေးသမားတွေနဲ့မြို့ပြဘော်ကတော်လန်သူညီကိုမောင်နှမအားလုံးကိုလေးစားတယ်လို့ပြောချင်လို့ပါအခုလိုအောင်မြင်မှုရနေတာဟာအားလုံးပူးပေါင်းပါဝင်ကြတဲ့အားကြောင့်အခုအခြေအနေထိရောက်နေတာပါဆက်ပြီးလဲကိုယ်တိုင်တာဝန်ကိုဆက်ထမ်းကြဖို့ပြောချင်ပါတယ်ဗျာစစ်ကောင်စီဘက်ကပိုဖိနှိပ်လေကျွန်တော်တို့ပိုတော်လန့်လေပဲဖြစ်မလားဘယ်တော့မှသွေးမအေးကြဘူးဆိုတာလဲယုံပါတယ်အေးချမ်းတဲ့တနေ့အညာဒေတာကိုလာလဲပါမယ်ဗျာ
ဒီလိုမျိုးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်ငံတကာရဲ့ဒီမြမအရေးတုံ့ပြန်ပုံတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေမှာစောစောဆိုတဲ့သောရရှင်တယောက်ကတော့အခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပသွားတယ်နဲ့တိုက်တိုက်ဆိုင်ဆိုင်အာဆီယံနဲ့ကုလသမဂ္ဂဆိုပြီးတော့စာရေးလာပါတယ်
အာနာသိမိကလေးကအစိုးရင်ပူပန်နေကြတာ၃နှစ်ကျော်သွားပါပြီ ဘယ်လိုအေးအယူဆောင်ရွက်ကြမလဲဆိုပြီးမစင်းစားကြဘူးစာမျိုးစုံထုတ်ပြီးဝါတာတာလုပ်နေကြတာတာဝန်မဲ့ရာရောက်မနေဘူးလားဗျာကုလသမဂ္ဂကတာဝန်ယူဖြည့်ရှင်းရမှာကိုဘာအဆင့်မှမရှိတဲ့အပလာစီယန်ကိုဗောလီဘောပုတ်လိုက်တယ်အပလာစီယန်နိုင်ငံတွေကလည်းအာနာရှင်နိုင်ငံနဲ့တချို့ကတရုတ်ကျွန်နိုင်ငံတွေဝွကြေတန်းကြီးမူငါချက်ဆိုတာကိုထုတ်ပြန်ပြီးဖက်ဆစ်စစ်တပ်ကိုအချိန်ဆွဲထားပေးတယ်သူတို့ထုတ်တဲ့မူငါချက်ကိုဖက်ဆစ်အာနာသိန်းစစ်အုပ်စုကဈေးဖြုတ်ပြတာတောင်ဘာတစ်ခုမှအေးအေးယူဆောင်ရွက်မှုမရှိဘူးအစကတည်းကကုလသမဂ္ဂကခိုင်းလို့လွှဲချလို့သာလုပ်ကြရတာဘာအရေးချင်းဘာအတွေ့အကြုံမှလည်းမရှိကြဘူးမူငါချက်ကိုမလိုက်နာခဲ့ရင်ဘာလုပ်ပါမယ်ဆိုတဲ့ action မျိုးလုံးဝမရှိဘူးတချိန်မှာအကျန်းဖက်စစ်အုပ်စုနိုင်မှာပဲလို့ယူဆထားနေကြတာနိုင်လဲနိုင်စေခြင်းနေကြတာတုံးစားလို့မရတဲ့တကိုးကြဘိုးဖက်စစ်စစ်တပ်နိုင်မှတိုင်းပြည်စုပ်ပြတ်တတ်ပြီးအပလာစီယန်နိုင်ငံတွေကိုမရှင်နိုင်တော့မှလေအဲ့လိုမျိုးဖြစ်စေခြင်းနဲ့အပလာစီယန်ကမြန်မာနိုင်ငံကြီးဘလောက်ပဲပျက်စီးပျက်စီးမြန်မာနိုင်ငံသားတွေဘလောက်တေကြေကြေလက်ပိုက်ပြီးထိုင်ကြည့်နေကြတာအဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကလက်ဆောင်ထားမှတော့ကျန်တဲ့နိုင်ငံတွေကဘာတစ်ခုမှအကူအညီလဲမပေးစိတ်လဲမဝင်စားဖြစ်နေကြတာပါ
အဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးနဲ့အာပလာစီယန်ဆိုပြီးတော့သူအာစီယန်ကိုနာမည်ပေးလာတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ရေးလာတဲ့သရရှင်တွေရဲ့စာတွေတပုံကြီးရှိပါသေးတယ်ကုလသမဂ္ဂဒီအထွေထွေညီလာခံကျင်းပပြီးမှသရရှင်ရဲ့ဇက်တိုက်ဆိုလို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ရေးလာကြတာဖြစ်ပါတယ်နောက်သတင်းပတ်ဒီမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ကျမတို့ Radio မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရှင်းပြစာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာလက်ရဘက်အောက်မှာရှိတဲ့ဓာတ်ရိုက်နားဆရာဆိုတဲ့အောက်မှာဃာနအလိုက်အရွယ်တကူပဲကြည့်ရှုနိုင်ပါတယ်။အခုဆက်လိုက်ပြီးကဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ချက်တပရနိုင်ငံသွားလေတဲ့ကဘာလက်ခီးသွားတွေအနေနဲ့အင်ဂျင်မဲတွေရဲ့ဘဝကိုခန်းစားနိုင်မဲ့ခီးစဉ်တစ်ခုကိုစီစဉ်ပေးထားပါတယ်။ကဘာကျော် Dutch ပကြီးဆရာ Vincent van Gogh ရဲ့ဂန်ဝင်လက်ရာ Starry Night ကျဲတွေစုံနဲ့ညပကြီးကားပုံတူပန်းညာတစ်ခုကို Bosnia နိုင်ငံမှာဖန်တီးထားပါတယ်။ဒီလိုကဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မခင်ဖြူဖြူတို့ကတင်ဆက်ထားပါတယ်။
ချက်တပားနိုင်ငံကိုသွားလဲတဲ့ကဘာလက်ခီးသွားတွေအနေနဲ့အင်ဂျင်မဲတွေရဲ့ဘဝတွေကိုခန်းစားနိုင်တဲ့ခီးစဉ်တစ်ခုဖြစ်စေပေးထားပါတယ်။ Pragulik ကုမ္ပဏီကမြို့တော် Prague ကအင်ဂျင်မဲတွေရဲ့ဘဝကိုခန်းစားနိုင်စေဖို့အတွက်ဒီခီးစဉ်ကိုဖန်တီးထားတာပါ။2012ခုနှစ်မှာတည်ထောင်ခဲ့တဲ့ဒီကုမ္ပဏီဟာအင်ဂျင်မဲတွေအပေါ်အများပြည်သူအမြင်တွေပြောင်းလဲသွားစေဖို့အတွက်ရည်ရွယ်တည်ထောင်ထားတဲ့လူမှုရေးအသင်းဖြစ်ပြီးအခုခီးစဉ်မှာဒီအဲလန်းညွန်လမ်းပြမဲ့တိုးဂိုက်တွေကအင်ဂျင်မဲဘူးတဲ့သူတွေဖြစ်ပါတယ်။အင်ဂျင်မဲတွေအတွက်လဲဒုတိယအကြိမ်အခွင့်အလမ်းအဖြစ်အထိပယ်ရှိတဲ့အလုပ်ကိုင်တွေဖန်တီးပေးထားပြီးတော့ခီးသွွားတွေအနေနဲ့24နာရီကြာလမ်းပေါ်မှာနေထိုင်ရမယ့်အစီအစဉ်လည်းဖြစ်ပါတယ်။အဲလန်းညိုတူဂိုက်ကသူ့ကိုယ်ပိုင်အထွေထွေတွေနဲ့လမ်းပေါ်ကဘဝတွေအကြောင်းကိုရှင်းပြပေးမှာဖြစ်ပြီးအင်ဂျင်မဲတွေရဲ့ဘဝကိုနည်းနည်းလောက်ပဲဖြစ်ဖြစ်စာနာနားလည်လာစေဖို့လည်းယူရပါတယ်။ပုံမှန်ကဘာလက်ခီးသွွားတွေသွားလေးမရှိတဲ့နေရာတွေကိုအဲလန်းညိုတူဂိုက်တွေကအဲ့တဲ့တွေကိုလိုက်ပြပေးမှဖြစ်ပြီးတော့အင်ဂျင်မဲ့ဖြစ်နေတဲ့သူတွေရဲ့ဓာတ်ပုံကိုမရိုက်ဖို့နဲ့အင်ဂျင်မဲ့ဖြစ်နေကြတဲ့သူတွေကိုလေးလေးစားစားနဲ့ဆက်ဆံဖို့ကိုလည်း Pragulik ကုမ္ပဏီကတိုက်တွန်းထားပါတယ်။ခီးစင်တွေအားလုံးကချက်ဘာသာစကားနဲ့ဖြစ်ပြီးအင်္ဂလိပ်စကားပြန်လဲရနိုင်ပါတယ်ရှင
်။ကဘာကျော် Dutch ပကြီးဆရာ Vincent van Gogh ရဲ့ဂန်ဝင်လက်ရာ
Jerry Knight Jerry စုံနေညပကြီကပုံတူပန်းညံတစ်ခုကိုဘော့စနီးယားနိုင်ငံမှာဖန်တီးထားပါတယ်။အသက်56နှစ်အရွယ်စွန်ဦးတီထွင်သူဟယ်လင်ဇူကစ်ကဖန်တီးခဲ့တာဖြစ်ပြီးဗင်ဆန့်ဗင်ဂိုဟာအားလုံးနဲ့သက်ဆိုင်ပြီးသူ့ကိုဂုဏ်ပြုတဲ့အနေနဲ့အခုလိုဖန်တီးခဲ့ပါတယ်လို့ဇူကစ်ကပြောပါတယ်။မြက်တွေတခြားအပင်တွေနဲ့လဗန်ဒါအပင်တွေထောင်တောင်းချီအသုံးပြုထားပြီးတော့ပကြီကားတွေကပုံစံအတိုင်းကြဲကလေးတွေအလိန်အလိန်လေးထွက်လျောင်းဖန်တီးထားပါတယ်။ဒီပန်းညံကိုအပေါ်တဲတွေကကြည့်ရင်တော့ဓာတ်တွေဟာ1889ခုနှစ်ကဗန်ဂိုးဖန်တီးခဲ့တဲ့ Post Impressionist ပကြီကားတွေကပုံစံအတိုင်းပဲဖြစ်ပါတယ်။ဒါအပြင်ပကြီကားတွေကမြင်ရတဲ့ပုံကိုသုံးပတ်မြင်ရုပ်လုံးတွေအဖြစ်ဖန်တီးရမှာမလွယ်ကူပါဘူးလို့ဇူကေကပြောပါတယ်။ဒီမြင်နေရကိုအစအဦးဝယ်တုန်းကတဲကလေးတစ်လုံးနဲ့ပန်းကြံလေးတစ်ခုပဲဖန်တီးဖို့စိတ်ကူးခဲ့တာဖြစ်ပြီးတော့ဂျယ်ရီစုံနဲ့ညပကြီကားပုံတူဖန်တီးဖို့အတွက်ကတော့2018ခုနှစ်ကမြခင်းပြင်မှာလဲထွန်ဆက်သွားတဲ့လမ်းတွေကြံခဲ့ရတာနဲ့အစပြုပြီးတော့အခုလိုပန်းကြံကိုဖန်တီးဖို့ဖြစ်လာတာပါလို့ဇူကေကပြောပါတယ်ခင်ဗျာ
။ဒီနေ့ငလန်ချန်မျိုးက Chase Modern ပြတိုင်းမှာအဖြူနဲ့ပန်းရောင်ပိစရတွေကိုတုံးပြီးအေးပြားတွေတန်ချင်းကျိုးတွေကနေတွဲလောင်းချနေတဲ့ပုံနဲ့လေရင်ပါကတာပိုင်ကြီးကနေအေးတွေညှစ်ထုတ်နေတဲ့ဖန်တီးချက်အနုပညာလက်ရာကြီးတစ်ခုကိုပြသထားပါတယ်။တောင်ကိုရီးယားနိုင်ငံဘွားမာရာလီရဲ့ Open World ပွင့်နေတဲ့ဒဏ်ရာလိုနာမည်ပေးထားတဲ့ဒီပြကန်းဟာကြောချမ်းစရာကြောက်စရာစိတ်ကူးတွေကစက်ယုံတစ်ခုအဖြစ်ဖန်တီးပြသထားပါတယ်။ဒီပြခွက်ဟာကြောက်စရာကောင်းတယ်လို့တစ်ချိန်တည်းမှာပဲလှလုံးပါတယ်လို့ Take Modern ပြတိုက်ကနိုင်ငံတကာအနုပညာလက်ရာပြတိုက်မှု Elvin Lee ကပြောပါတယ်။ဒီအနုပညာပြကန်းဟာစက်ယုံတစ်ခုမှလို့စင်ဆက်မပြတ်ဖန်တီးထုတ်လုပ်နေတာနဲ့ခန္ဓာကိုယ်တစ်ခုလိုအရေးပြားတွေကွာကြပျက်စီးတာကိုပြသလိုတဲ့ရည်ရွယ်ချက်ဖြစ်တယ်လို့ပြတိုက်မှု Lee ကပြောပါတယ်။မျက်နှာချက်မြင့်မြင့်နဲ့ခမ်းမအကျဲကြီးရှိတဲ့ take ပြလိုက်ဟာအရင်တုန်းကဒီလျှက်စစ်တပ်အားထုတ်လုပ်တဲ့ဆက်ယုံတစ်ခုဖြစ်တာကြောင့်မယ်ရာလီပြသလို့တဲ့ခန္ဓာကိုယ်တစ်ခုတည်းရောက်နေတာနဲ့ဆက်ယုံတစ်ခုတည်းကိုရောက်နေရတဲ့အနုပညာဖန်တီးမှုအတွက်နေရာကျဲကျဲပေးထားနိုင်တာပါ take ပြတိုင်းနဲ့ဟွန်ဒီမော်တာကုမ္ပဏီကထောက်ပံ့မှုပေးထားတာဖြစ်ပြီးဒီပြကန်းကိုအော်တိုဘာလ9ရက်ကနေလာမယ့်2025ခုနှစ်မတ်လ16ရက်နေ့အထိအများပြည်သူအတွက်အခမဲ့ဖွင့်လှစ်ပေးထားမှာပါရှင်
ရွေရုပ်တိုင်ရဲ့အစီအစဉ်တွေကိုဆက်လောင်းနဲ့လည်းဖန်ယူကြည့်ရှုနိုင်ပါတယ်။အခုတော့တရင်လက်ဗရိုတောင်ပိုင်းကကုလသမဂ္ဂငြိမ်းချမ်းရေးထိမ့်သိမ်းမှုတပ်တွေကိုဘေးလွတ်ရာဖယ်ရှားဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတယာဟုကကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုတောင်းဆိုလိုက်ပါတယ်။ဟက်စ်ဘိုလာတွေကကုလငြိမ်းချမ်းရေးထိမ့်သိမ်းမှုတပ်သားတွေကိုလူသားတိုင်းတစ်ပွဲအသုံးချနိုင်တာကြောင့်ဖြစ်တယ်လို့ပြောတာဆိုပါတယ်။ကြာတာပြင်းတွေကစပြီးကုလတပ်ဖွဲ့ဝင်၅ဦးတန်းရခဲ့တဲ့ဖြစ်ရတုံးမှုအတွက်ကုလတပ်သားတွေကိုခေါ်ထုတ်ဖို့အခြေရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။အစ္စရေးမှာအမေရိကန်တပ်သားတွေချမထားဖို့အီရန်ကသတိပေးနေပေမဲ့အမေရိကန်ကအစ္စရေးအတွက်တပ်လို့ခေါ်တဲ့ပယ်ရင်တပ်မစိုင်းဒုံးခွင်းဒုံးစနစ်နဲ့တပ်သားတွေကိုစစ်လို့မယ်လို့ပယ်ဒကိုစစ်ဌာနချုပ်ကစနေနေ့မှာပြောလိုက်ပါတယ်။တမ်ပရာရဲ့ညွန်ကြားချက်နဲ့ကာကွယ်ဝန်ကြီးလွိုက်ဒ်အော့စတင်ကဒါကိုအတည်ပြုခဲ့တာဖြစ်တဲ့အကြောင်းပယ်ဒကွန်ပြောခွင့်ရဗိုလ်ချုပ်ပက်ရိုက်ဒါကကြေညာချက်မှာပြောဆိုပါတယ်။မြန်မာရင်းနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်လိုအာဆီယံရဲ့မိတ်ဆွေတွေကမြန်မာအတွက်အကောင်းဆုံးနီလန်ရှာဖွေရမှာအခုညီပေးကြဖို့စင်ကာပူဝန်ကြီးချုပ်လော်ရန့်စ်ဝေါင်ကပန်ချလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေတက်ခဲ့ပြီးလာအိုနိုင်ငံဘဲချန်ဂိုအဒီစနေနေ့စင်ကာပူကိုမပြောင်းရင်စင်ကာပူဝန်ကြီးချုပ်ကသတင်းတောက်တွေကိုအခုလိုပြောကြခဲ့တာပါ။အာဆီယံအနေနဲ့အကောင်းဆုံးဖြစ်အောင်လှုပ်ဆောင်နေတာဖြစ်ပေမဲ့မြမအရေးလိုတချို့ကိစ္စရပ်တွေဟာကာလတာရှည်ဖြစ်ပွားတဲ့ပြဿနာမျိုးဖြစ်ပြီးဒါမျိုးကိုတိုက်ရိုက်တန်းဖြေရှင်းလို့မရတဲ့အတွက်အချိန်ပြရမယ်ဆိုတဲ့အမှန်တရားကိုလက်ခံကြဖို့လေစင်ကာပူဝန်ကြီးချုပ်ဝေါင်ကပန်ကြားလိုက်ပါတယ်အခုတော့အစီအစဉ်လေးကိုဆုံးသတ်ပြရစေခင်ဗျာဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနားလာမှာအခုထုတ်လို့ခဲ့တဲ့အစီအစဉ်တွေကို VOA Internet Subject of Burmese.voanews.com မှာလည်းအရွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကျန်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးစန္ဒဘဝထပ်တူမြတ်သက်ဖြစ်ကြပါစေ။ကျွန်တော်မောင်သားပါခင်ဗျာ။